Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် VU American တက္ကနီ2023ခုနှစ် January 18ရက်နေ့အင်္ဂါညပိုင်း VU မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Light meter 1925နဲ့32တို့ပြင် Light meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါရှင်။ဒီကလေးညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOA website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ပါတယ်။ဒီကလေးညအတွက်အစီအစဉ်တွေကိုကျွန်မအလီမာကတာဝန်ယူတင်ဆက်ပေးမှာပါရှင်
။ Toronto တောင်သားမှာအနေခတ်သိမ်းခင်းချင်းကြပါစီ။ဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစီ။ရုရှားကာကွယ်ဝန်ကြီးဟာယူကရိန်းကရုရှားတပ်တွေရဲ့ဌာနချုပ်တခုကိုရောက်ရှိနေပြီးရုရှားထိုးစစ်အခြေအနေတင်ပြချက်ကိုနားထောင်ခဲ့ပါတယ်။ဗီယက်နမ်တပ်ပရကတော့အနားယူလိုက်ရပါတယ်။တိုင်းသားဒေသတွေကိုမြန်မာစစ်ကောင်စီကဒေသောင်းတိုက်ခတ်ရမှာမြန်မာအင်ဒီဂျင်နိုင်ငံတွေအနေနဲ့မိမိတို့ဒေပိုင်နဲ့ကိုအသုံးပြုခွင့်မပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကပန်ကြားလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမှအလိမ္မာနဲ့ပဲတင်ပြပေးကြမှာပါ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပြပုချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ဆရာနာတိန်းနာနှစ်နှစ်ပြည့်ကံဒီအချိန်အထိစစ်မှတ်ပဋိပက္ခတွေကိုပြင်းပြင်းထန်ထန်ကြုံတွေ့ခန်းစားနေကြရတဲ့သခိုင်းနိုင်ဘက်ကဒေသခံတွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့တော်လှန်ရေးစိတ်ခွန်အားကဘယ်လိုရှိပါသလဲ။
တောင်းခံနေရတာတော့ဒုက္ခဒုက္ခမျိုးစုံကြတွေကနေပြီးမှရုန်းကန်နေရတာပဲမဟုတ်လား။ဒါပေမဲ့ဘယ်တော့မှစစ်မတီးမခင်လက်ကတော့မရှိဘူး။ကီတူရီရဲ့စိတ်ဓာတ်ကလည်း
ကောလင်ပြည်သူ့ကာကွယ်ရေးအဖွဲ့ကပြန်ကြားရေးတောင်းခံကိုတောင်းနေပြောသွားတာပါ။ဒီကြောင့်သတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူရှမ်းပြည်နယ်တောင်ပိုင်းမိုးပြမြို့ဘက်ကစစ်ရေးအခြေအနေနိုင်ငံကူးစာအုပ်လျှောက်ထားမှုအကန့်အသတ်တွေကြောင့်မှလိမ့်ညာခံရသူတွေများလာတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ဒါရင်မတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတည်မောင်တန်းနဲ့အတူပြောပြပေးမှာပါရှင
်။ရုရှားကာကွယ်ဝန်ကြီးဟာယူကရိန်းကရုရှားတပ်တွေရဲ့ဌာနချုပ်တခုကိုရောက်ရှိနေပြီးရုရှားထိုးစစ်အခြေအနေတင်ပြချက်ကိုနားထောင်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်။ဒီလိုသွားရောက်ခဲ့တဲ့ဗီဒီယိုကိုလည်းလူမှုစာမျက်နှာ Telegram ပေါ်မှာရုရှားကာကွယ်ဝန်ကြီးဌာနကအင်္ဂါနေ့မနေ့ကတင်ခဲ့ပါတယ်။ယူကရိန်းရောက်တပ်တွေကိုပံ့ပိုးရေးခံတပ်တည်ဆောက်ရေးအလုပ်တွေရှေ့တန်းမှာတပ်သားတွေရဲ့လုံခြုံရေးအခြေအနေနဲ့စစ်တပ်နဲ့ထောက်ပို့တပ်တွေရဲ့လုပ်ငန်းအခြေအနေတွေကိုနားထောင်ဆွေးနွေးခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဆိုပါတယ်။ယူကရိန်းရောက် Vostok တပ်တွေရဲ့ဗိုလ်ချုပ်ကြီး Rustam Muradov နဲ့ယူကရိန်းရောက်ရုရှားတပ်များရဲ့အကြီးအကဲအသစ်ဗိုလ်ချုပ်ကြီး Valery Gerasimov တို့ကဝန်ကြီး Sergey Shoigu ကိုစီရင်ခံတင်ပြနေကြတာဗီဒီယိုထဲမှာတွေ့ရတာပါ။ဒီနေ့အင်္ဂါနေ့မှာပဲဗြိတိန်နိုင်ငံသားဝန်ကြီးဟာယူကရိန်းကိုကူညီရေးကိစ္စတွေဆွေးနွေးဖို့အတွက်အမေရိကန်နဲ့ကနေဒါနိုင်ငံခီးတွေကိုစတင်လိုက်ပါတယ်။ Challenger 2တင်က14စီးနဲ့လက်နက်ကြီးတွေယူကရိန်းကိုပို့ပေးမယ်လို့ပြီးခဲ့တဲ့အပတ်ကမှဗြိတိန်နိုင်ငံကယူကရိန်းကိုကတိကဝတ်ပြုခဲ့ပါတယ်။ဗြိတိန်နိုင်ငံသားဝန်ကြီး James Cleverly ဟာအမေရိကန်နိုင်ငံသားဝန်ကြီး Anthony Blinken နဲ့ကနေဒါနိုင်ငံသားဝန်ကြီး Melanie Jolly တို့နဲ့တွေ့ဆုံပြီးယူကရိန်းကိုတားတဲ့ပို့အကူအညီပေးဖို့ပို့ပြီးတော့လည်းမြန်မြန်ဆန်ဆန်ပို့ပေးဖို့ဆွေးနွေးမှာဖြစ်ပါတယ
်ဗီယက်နမ်သမ္မတငွင်ရွှန်ဖူခါအင်္ဂါနေ့ကအနားယူလိုက်တယ်လို့နိုင်ငံတော်ပိုင်မီဒီယာတွေကဆိုပါတယ်သူကိုယာရုကဖြုတ်တော့မယ်လို့ကောလာဟာလာသတင်းတွေထွက်ခွဲတာကတော့ရက်အတော်ကြာခဲ့ပါပြီသူဝင်ကြီးချုပ်တာဝန်ယူထားစဉ်2016က2021ခုနှစ်အတွင်းသူလအောက်ကအကြီးတန်းဝင်ကြီးတွေအမှားလုပ်ခဲ့တာတွေအတွက်တမရဖူခ်မှာတာဝန်ရှိကြောင်းကွန်မြူနစ်ပါတီဗဟိုကော်မတီကဆုံးဖြတ်ခဲ့တာပါဒုတိယဝင်ကြီးချုပ်2ယောက်နဲ့ဝင်ကြီး3ယောက်အပါအဝင်တာဝန်ရှိသူတွေကျူးလွန်ခဲ့တာတွေအတွက်တမရဖူခ်ကနိုင်ငံရေးအရာတာဝန်ယူလိုက်တာဖြစ်တယ်လို့ဗဟိုကော်မတီရဲ့တရားဝင်ထုတ်ပြန်ချက်ကိုကိုးကားပြီးနိုင်ငံတော်ပိုင် VNA သတင်းဌာနကဆိုပါတယ်ဒီလအစောပိုင်းကပဲအမျိုးသားလွှတ်တော်ကနေဒုတိယဝင်ကြီးချုပ်နှစ်ဦးကိုယာဒူးကဖေရှားခဲ့ပါတယ်ကိုဗစ်ကပ်ဘေးကိုတုံ့ပြန်ရမှာအကျင့်ပြတ်ခြားစားမှုတွေရှိခဲ့တယ်လို့ဆွတ်ဆွဲပြီးအစိုးရတာဝန်ရှိသူနဲ့စီးပွားရေးသမားတရားကျော်ကိုအရေးယူခဲ့ပါတယ်ကိုဗစ်ကပ်ဘေးအတွင်းနေရပ်ပြန်တဲ့ကိစ္စနဲ့ပတ်သက်လို့တန်တမန်နဲ့ရဲအရာရှိ38ယောက်ကိုအရေးယူခဲ့တာပါတိုင်းပြည်ပေါင်း60ကနေနိုင်ငံသားတွေကိုပြန်လည်ခေါ်ယူရမှာစင်းလုံးကလေရင်ခီးစဉ်800ကိုဗီယက်နမ်ကစီစဉ်ခဲ့ပါတယ်ရှင
်မိုးကြီးရေလွမ်းတံခံနေရတဲ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကသုံးပတ်အတွင်း9ချိန်မြောက်အဖြစ်စောင်းနှင်းမှုန်တိုင်းကလည်းကြာရောက်လာခဲ့ပါတယ်ဆာဖက်စ်ကိုမျိုးအရှိတ်မိုင်းနီယာကျော်လောက်မှာရှိတဲ့စီရီယယ်လာ Nevada ma ni tu du ta da cha ne bi khi ma twa cha bo a myo da mo le wa da thana ga tri pe tha ba le San Francisco myu ga ne Lake Tahoe Ski Sea niya go twa le pi ne chin set lan number 80 go pyan phwe lai bi me ka bain ma chain tat maung cha bo tat mat tha ba le taw cha de ga le ga so yin nin cha ni da lan ba 90 law shi twa bi lo California Berkeley Tech so ye le la yi thana ga pyo ba le December 9 mai ga le ga California pi ne ma mo ne nin nwe cha ga bi lan nwe yi lwan ဒီပင်တွေလဲမြေတွေပြိုကျပြီးအပြည့်စီးကြီးမှခဲ့တယ်လို့လူပြေးပြောက်လဲရှိခဲ့ပါတယ်တနေ့လနေ့ကကြားအောက်ခဲ့တဲ့နေ့မုန်တိုင်းဟာအရင်မိုးနဲ့နှင်းကျခဲ့တာတွေနဲ့နှိုင်းရှင်လိုက်ရင်အားနဲ့ပေမဲ့ရေလွှမ်းမြေပြိုကျမဲ့အန္တရာယ်ကကြီးမားနေစေဖြစ်ပါတယ်သမ္မတဂျိုးဘိုင်ဒန်ဟာရာသီဥတုတာခံရရတဲ့ကယ်လီဖိုးနီးယားအလဲကမ်းကြီးဒေသကိုချတာပရိမာသွားအောင်ကြီးရှိမှာဖြစ်ပြီးနောက်
ပြောကြားလိုက်တာကြောင့်ဒါဟာကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးနိုင်ငံမှာနှစ်ပေါင်း60အတွင်းပထမဆုံးအကြိမ်အခုလိုလူဦးရေတိုးပွားမှုကျဆင်းခြင်းဖြစ်ပါတယ်။တရုတ်အစိုးရစီးရင်အင်တာနာကဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့စီးရင်တွေအရဆိုရင်2022ခုနှစ်အတွင်းကလေးငယ်မွေးဖွားတဲ့အရေအတွက် 9.56 တန်ရှိခဲ့ပြီးသေဆုံးတဲ့အရေအတွက်က 10.41 တန်ရှိခဲ့တာကြောင့်လူဦးရေစုစုပေါင်း 8,000 ခွဲရော့ကျသွားတယ်လို့ဆိုပါတယ်။ဒါဟာတရုတ်ခေါင်းဆောင်ဟောင်းမော်စီတုံးက Great Leap Forward လို့ခေါ်တဲ့ခုံပြန့်ကျော်လွှားတိုးတက်ရေးစီးပွားရေး policy ကိုစမ်းသပ်လှုပ်ဆောင်စဉ်ကတန်းနဲ့ချီတဲ့တရုတ်ပြည်သူတွေသေဆုံးခဲ့ရတဲ့1950ခုနှစ်တွင်နောက်ပိုင်းပထမဆုံးလူဦးရေတိုးပွားမှုနှုန်းကျဆင်းလာလည်းဖြစ်ပါတယ်။အခုလိုလူဦးရေတိုးပွားမှုနှုန်းကျဆင်းရတာဟာတရုတ်ဆိုရကတအိမ်တောင်ကလေးတယောက်သာမွေးပွားခဲ့ရှိတဲ့ဆိုတဲ့မူဝါဒကိုဆယ်စုနှစ်ပေါင်းများစွာကတည်းကချမှတ်အကောင်ထဲပေါ်ခဲ့တဲ့ရလက်ကြောင့်လည်းဖြစ်ပါတယ်။2016ခုနှစ်မှာအဲ့ဒီမူဝါဒကိုတရုတ်ဆိုရကဖြေလျှော့ပေးလိုက်ပြီးလူငယ်တွေအိမ်တောင်ပြုတ်ပြီးကလေးမွေးကြဖို့စီယုံပြောဆိုခဲ့တာမှာတချို့နေရာတွေမှာငွေနဲ့မလုံးပေးတဲ့အထိပြုလုပ်ခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဒီကနေ့ညဘက်သတင်းတွေကိုဗီယိုကဆက်လက်ကြီးညာနေပါတယ်။တိုင်းသားဒေသတွေကိုမြန်မာစစ်ကောင်စီကလေကြောင်းတိုက်ခတ်ရမှာမြန်မာအင်းကြီးချင်းနိုင်ငံတွေအနေနဲ့မိမိတို့လေပိုင်နက်ကိုအသုံးပြုခွင့်မပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကပန်ကြားတောင်းဆိုလိုက်ပါတယ်။ဇန်နဝါရီလ10ရက်နေ့စက်တင်နေ့တွေကချင်းမျိုးသားတပ်ဦး CNF ဘူဌာနချုပ်ကိုစစ်ကောင်စီကလေကြောင်းတိုက်ခတ်ရမှာအင်းကြီးချင်းအိန္ဒိယနိုင်ငံလေပိုင်နက်ကိုကျူးကျော်သုံးချခဲ့တယ်လို့ NUG ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကုန်ပိုင်းမှာလည်းကချင်ပြည်နယ်ဖားကားမြို့နယ်အနံပါကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်အရသားတွေထိခိုက်သိမ်းဆုံးခဲ့ရမှုအပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာကဝေဖန်ဖြစ်တင်ခဲ့မှုပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာပဲကင်းပြည်နယ်တွင်းတိုက်ပွဲတွေမှာလည်းစစ်ကောင်စီကလေကြောင်းသုံးတိုက်ခိုက်တာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွင်းမှာလည်းစစ်ကောင်စီကဘင်္ဂလားဒေ့ရှ်နဲ့ထိုင်းလေပိုင်နယ်တွေထဲဝင်ရောက်ပြီးနေဆက်ကမြန်မာထိုင်းရင်းသားတွေကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတော့သူတို့လေကြောင်းပိုင်နယ်မြေထဲမြန်မာချက်တွေတွင်ဝင်ရောက်လာတဲ့အပေါ်ပြင်းပြင်းထန်ထန်ကောက်ွက်ခဲ့ပါလေ။ဆီယနာသိမ်းမှုကိုစန့်ကျင်တော်လာတဲ့မြန်မာပြည်တွင်ကစကိုင်း၊မကွေး၊ကချင်း၊ကရင်၊ရှမ်း၊ကယားနဲ့အခုနောက်ဆုံးချင်းပြည်နယ်တွင်လက်နက်ကိုင်အဖွဲ့အစည်းတွေကိုမြန်မာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေပိုပြီးတိုးလှုပ်လာတာနဲ့အတူဒေသခံအရသားတွေထိခိုက်ဒေဆုံးခဲ့ရပါတယ်။မြန်မာနိုင်ငံတွင်းစကိုင်း၊မကွေးဒေသကတိုက်ပွဲတွေမှာလည်းစစ်ကောင်စီကလေကြောင်းပစ်ကူသုံးတာတွေလေကြောင်းချီတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်အရသားတွေသေဆုံးထိခိုက်ခဲ့ကြပါတယ်။အရသားနေရာတွေကိုတိုက်ခိုက်ခြင်းကိုစန့်ကျင်ရှုတ်ချတဲ့ကုလသမဂ္ဂဆုံးဖြတ်ချက်အမှတ် 2669 အရဒီလိုအကြမ်းဖက်မှုတွေကိုတန်းစီဟန်တာဖို့လိုအပ်တယ်လို့ NUG ကထောက်ပြထားတာပါ။မြန်မာစစ်ကောင်စီကတော့လေကြောင်းတိုက်ခိုက်မှုတွေဟာလက်နက်ကိုင်အဖွဲ့အစည်းတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ဖြေရှင်းချက်ပေးထားပါတယ်။
မြန်မာနိုင်ငံအတွင်းကလုံခြုံရေးအခြေအနေတွေဟာကြိုတင်ခန့်မှန်းလို့မရနိုင်ပဲအခြေအမျိုးပြောင်းလဲမှုတွေဖြစ်ပေါ်နိုင်တာကြောင့်မဖြစ်မနေခီးသွားကြမဲ့သူတွေကလွဲလို့မြန်မာနိုင်ငံကိုမသွားကြဘို့ဗြိတိန်နိုင်ငံသားရေးဌာန FCDO ကဒီကနေ့ January 18ရက်နေ့ရက်စွဲနဲ့ခီးသွားသတိပေးချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2021ခုနှစ် February 1ရက်နေ့နှောင်းပိုင်း Yangon let Nibiro about when Nia did that to Domyama, Dikamuri, Lambe, Town Bonine, Dikamuri, a shame yim chip on Yazan, Dikamuri ha, diga up his sitter, sit on a butter sun when you get a poet zirine, a soya asa uri chipime, any Dikamuri got a yadari a pianang and zadari a domyare, hot day sado sine, sado sine guba, tigasin nines out the deep pizza ma popia tavare, Dazam Yamanango, Dazame, Britain and Dari and Ine, Nangan Zai Tanaga, Topian Tari, the deep pizza go a yin puppy. Low at Darigo, a yin tishiang, low jabu let the beza ma popia tavare, did the beza ha yin grega let to tara shibiro, a good term and topian up chibare, did look he do at the beza drigo, breeding up the American net, the tana yanigale, to tara shibare.
Tanninga, some moots some cram crema, January last Sakonia, never by yinadin demozi milan najo, a nezo ludu, they so be a miabia, Diana Yagabare. Social media boga daya tolu ne video de kumaro. Bangam yura now to me masa kancha tare yinan de themo smooth C22 milong bi. Migo long nui ten nila go tuya bade. Themo mimlong inga che long ne pakwe dango nina wenjenga chakia de lupio bade. Bajao pakwe mu pia lesuraro tizi chaja. Batia de babu. Milong muja ludu te so. Leu da yashi bi kunu pio so ni lelu anabai nuiga pio bade. Pakwe mu pia de chinga di themo wu. Pian pian nila dui. လုံးနေပြီးတိတ်ဆုံးသူအများစုကညီမနိုင်ငံသားဂေးစောတဲ့အလုပ်သမားတွေဖြစ်တယ်လို့စမော့ဆွန်ခိုင်းတဘာဝဘေးအနေကွယ်ရုံကပြောပါတယ်
Rains are no cadre go a gagwe, bebo down when big and tire, Bangladesh a two tapwe winniha, winyata, and now shabira, Melo a pe pansi muri, pulonielo, HRW, Lu Queen ye Saudi, a poesiga, biovare, the mananga ma sita ye, pine murizao, Tobi lazare, then a chi shide, Ruins are do cadre, secondary dema, Lenagai, Bangladesh, yet a puerigo. Long ye a draw down when beat haraba, Diamond at town nase kunima second, long ye a draw, throw down when sayure tinga salo, elo, nasa, and nine jimure, bowman, people lani elo, sana musaya guni bay in winanine, doka de riga, HRW go pure elo, suvare, a ladu pissin rigo, doka de riga, pure downle, AFB the dema, guga, popia tavare, long ye tapuriga, when ye beat down and we go mabaye, pansy melo, taint out your surazan, the two mitazu when we got sheeted low with lazari, young tabi, beat. HRW got Topian net seeing Kazama Popja Tavarishan.
Direct from Washington, the voice of America.
Now, so you are the Nego Utimandane at two Pia Pikavashan, who Sapiro now so you are the people that drain a passing season ago Satight in Sapidomava, a good in zone of champion down by Mobia Mubaga, see it in Nego Sapi Pia Pivame, Shanty down by Mobia Mune, Gang Song, Giyama, Sikong Sitaga, Picade, Lena Zizi, Zaya Baguelo, a Yada Pidu da Ute Somi, Don Utika Daya Yashigare, Eri Giyama Colo Niare, Sipi Doka de Dona La Hale, Lena Zizian, Jabi Pagan and Nick.
ချာနေရာရေးစီထပ်မံရွှေ့ပြောင်းထားရပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုကိုသားညွန်ကကြောပြပြပါရှင်ဇန်နဝါရီလ၁၆ရက်နေ့မနေ့ကဒီမိုးပြမြို့တွင်တိုက်ပွဲငယ်တချို့ရှိခဲ့ပြီးတော့အဲ့ဒီနောက်မှာစစ်ကောင်စီတပ်ဘက်ကလက်နက်ကြီးတွေနဲ့ယာရီဘက်ကိုဥတီပစ်ခတ်ခဲ့တာပါညာရှင်းနိုင်လောက်စစ်ကောင်စီဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးဟာစစ်ပီးဒုက္ခသည်တွေခိုးလုံနေတဲ့ကောင
မဟုတ်ဘောနော်ထိခိုက်နေလို့တော့မင်းညကျွန်တော်တို့လည်းအထက်မှာပါပဲတေရာဒီအမျိုးသမီးတကူကတေရာနောက်ကျတဲ့အမျိုးသားတကူကဒီသမီးတစုခဲပါပဲသူတို့အဲတော့ဥရောတိခိုက်နိုင်ရရတာပေါ့နဲ့တူပြင်းထန်တယ်လို့အဲကျွန်တော်ဓာတိရတာပဲခုဖြစ်တဲ့ပွဲကဒီစီချောင်းတွေပဲမူပြင်းမြုပ်ထဲကနေဒီအဲမူပြင်းမြုပ်ပြင်ဖဲ့ဘောနော်ဒါစီလာချောင်းပေါ့သူတို့တဲကုတ်လေးဆောက်တော့ပေါ့အမူကနဲ့ယာကြီးတဲကုတ်လေးပေါ့နော်အဲ့ဒါတဲမှာတက်တက်ကြတာပါအဲ့မှာတဲလည်းမိထလောင်ရောသူတို့ဆိုင်ကယ်တွေပါပြီးတော့
မနေ့ည6နိုင်လောက်ကမူပြင်းမြုပ်ထဲမှာပြစ်ခတ်တဲ့အနေချင်းကြားပြီးတဲ့နောက်ဒီစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တောက်လျှောက်ပြစ်ခတ်နေပြီးတော့ညာ၈နှစ်လောက်မှာတော့စပီးဒုက္ခတွေရှိနေတဲ့ကောင်းဆောင်ရွာမှာကြောက်ရွံ့ပေါက်ွက်တာလို့ပြောပါရယ
်ဖိုက်ဘွဲအချင်းကြီးကျတော့မင်းညာကျကျွန်တော်တောင်းနေတဲ့ဒီမြို့ပြင်မှာနေတော့ဒီတိုက်ပွဲတော့မကြားရဘူးဒါပေမဲ့မြို့ထဲမှာပြောတန်ကျတော့ဒီတိခတ်တန်တွေတော့နည်းနည်းပါးပါးကြားရတာပေါ့နော်အဲ့ဒါမကြားပါဘူးဒီစီပီချောင်းများပြားနေတဲ့ဆက်ပေါ့နော်ဒါလည်းနည်းကြီးအလန့်ထုတာပေါ့
လက်တလုံးမိုးပြက်လက်နက်ကြီးပြစ်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး
ဒါနဲ့ကြည့်ရင်အချင်းကြီးပြစ်ခတ်တိုက်ခိုက်နေတဲ့အတွက်ဒေသခံတွေဟာဘီဂင်းတဲ့တခြားနေရာတွေရှိကိုထပ်မံပြောင်းရွှေ့နေကြသလိုတချို့ကတော့လက်ရှိနေရာမှာပဲဒီလက်နက်ကြီးရံကိုအကာအကွယ်ပေးနိုင်မယ့်ညီချင်းတွေထဲမှာပုံခုနေရတယ်လို့ပြောပါတယ်။ဒီဘေးဆောင်နဲ့ထောင်ချုံဝင်ကျင်လာအဖက်မှာချောင်းတယ်။ဒီရွာသားပပါဆိုရင်တော့တုံးထောင်လောက်ရှိမှာပေါ့ဒီကျေးရွာ။မင်းညလူမျိုးကမထင်မှာဘောန carnet, Sanke, Chiendura, Sanke, net, not be Matona, Luca Jaro, and Nina Machire, you know, Mion Ribono, Pony Jarabo, the Lenedi Dani, Cacuena Bono.
You want any on Namaro, you must see Consi Daduha, take a Lenaka in Tolandu Ribu, maybe two sets in Arte, Lenatine, Lijon, don't be take him Ribu Mialaware. The Luchini Mujonle, Sichon Sakani, Jada Giorigua, Tika Mushibio.
အရသာပြည်သူတိဆုံးတရန်ရမှုပို့တူးလာနေပါတယ်ခင်ဗျာ။ရှမ်းပြည်နယ်တောင်ပိုင်းမိုးပြင်းမြို့နယ်ဘက်ကရှမ်းပြည်နယ်တောင်ပိုင်းမိုးပြင်းမြို့နယ်ဘက်မှာစစ်ကောင်စီတပ်ကပြစ်ခတ်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့အရသာပြည်သူတို့သေဆုံးပြီး၃ဦးတရန်ရရှိခဲ့တဲ့တဲ့ရင်ကိုတားညုံပြောပြပေးခဲ့တာပါ။တစ်ဆက်ထဲပါပဲစကိုင်းနိုင်မကွေးတိုင်းဘက်ကအခြေအနေကိုလည်းကြည့်ကြရအောင က၄ချောင်းအုံပြုတ်တိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။စီရီတင်မာနေတဲ့မကွေးတိုင်းပေါ့မြုံနယ်တောင်ပိုင်းမှာဆိုရင်လည်းကုန်စည်နှုံမြင့်တက်လို့ဒေသခံတွေအခက်ကြုံနေကြရပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကအခြေအနေသတင်းပြပိုချက်ကိုကိုစောဝင်းလိုင်းပြပြပေးပါရှင်
။စကိုင်းတိုင်းစလင်းကြီးမြို့နယ်အရှိချမ်းကိုနယ်မြေရှင်းလင်းရေးလုပ်နေတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဇန်နဝါရီလ16ရက်နေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်က၄ချောင်းကနေပစ်ခတ်တာတွေလုပ်ခဲ့တာပါ။ဇန်နဝါရီလ4ရက်နေ့ကစလို့စလင်းကြီးမြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်စစ်ကြောင်းဝင်ရောက်ပြီးစားထုံကြီးကျေးရွာနဲ့လက်ပံကျွန်းကျေးရွာအနီးရောက်ချိန်မှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့အပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့တာပါ။စစ်ကောင်စီဘက်ကရဟန်းရင်နဲ့ပြစ်ကူပေးရတဲ့အထိတိုက်ပွဲပြင်းထန်ခဲ့တယ်လို့စလင်းကြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်။စစ်ကြောင်းကဒီမျိုးပေါ်နေတဲ့ဖက်လာပြီးစလင်းကြီးကိုပတ်တယ်။စလင်းကြီးရောက်ဆန်းနေတဲ့ဒီရာဇံပတ်ကြီးရှိတဲ့စစ်တပ်ကရှိတော့ဒီစားထုံကြီးကလက်ပံကျွန်းကျေးရွာကိုလည်းဖြစ်တာ။တိုက်ပွဲကြတဲ့ကလည်းတော့ကြားတယ်ပြန်လာကြည့်တယ်ပြန်လာကြည့်တယ်ပေါ်ပထမဆုံးဒီမိုင်းမိုင်းဆွဲတယ်ပြည့်တယ်ဒီမှာပြည့်တယ်ပြည့်တယ်ဟုတ်တယ်ဘဏ္ဍာငယ်တွေကပြန်လာကြည့်တယ်ရဟန်းတွေကပတ်ပြီးပြည့်ပြီးတော့လေကောင်းပြည့်ကူပေးရလေကောင်းပြည့်ကူကနိုင်ဝက်လောက်ကြားတယ်
တိုက်ပွဲအတွင်းစလင်းကြီး Special Task Force တပ်ဖွဲ့ဝင်တဦးကြာဆုံးခဲ့ပြီးမြန်မာစစ်တပ်ဘက်ကလည်းအကြာဆုံးရှိတယ်လို့သူကပြောပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။စစ်ကောင်စီနယ်မြေရှင်းလင်းမှုအတွင်းဒူးထောက်ပိုင်းတောင်ကြီးကျောက်ဖြူတိုင်းဆယ်တဲစတဲ့ကျေးရွာကနေအိမ်ယာနဲ့ချီမိလောင်ပျက်စီးခဲ့ရပြီးဒေသခံအများအပြားလည်းစစ်ဘေးရှောင်နေကြရပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့မကြာခဏတိုက်ပွဲဖြစ်ပွားလေရှိတဲ့မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းမှာဆိုရင်လေပေါ့မြို့ကနေကုံစီတဲဆောင်ဖို့ကန့်တတ်တာတွေရှိတဲ့အတွက်ကုံစည်းနှုံမြင့်မားမှုတွေကိုကြုံတွေ့နေရပါတယ်။အရင်ကပေါ့မြို့ဘော်ကနေရိတ်ခါအပြင်အတုံးဆောင်တွေကိုပေါ့မြို့နယ်တောင်ပိုင်းကိုတဲဆောင်ခွင့်ရခဲ့ပေမဲ့2022ခုနှစ်အလယ်လောက်ကစလို့ပေါ့မြို့ဘော်ကိုအသွာလာကန့်တတ်လိုက်ပါတယ်။သွာလာသူတွေကိုလည်းဖမ်းဆီးတာတွေပြုလုပ်တဲ့အတွက်ဒေသခံတွေဟာမသွာလာရဲဖြစ်နေကြတာလည်းဖြစ်ပါတယ်။ကုံစည်းနှုံကြည်လာတဲ့ပတ်သက်လို့ပေါ့တောင်ပိုင်းဒေသခံတဦးကကြုံတွေ့နေရတဲ့အခြေအနေကိုအခုလိုရှင်းပြပါတယ်
။ပေါ့ဝင်ကိန်းလာတယ်ဒီကဖြစ်တာလေ။အဲဒီဘက်ကကျတော့ဒီဘက်ကဒီဒီမန်နေဂျာဆိုမှအလုပ်တွေကြောင့်သူကဖန်ဖတင်းငါရထားတော့တာပိုလို့ဆိုရင်တော့နာစစ်စစ်ပြီးလို့ဘာမှဝါမလုပ်ဘူးဆိုရင်သူကရိုက်လဲလို့ဒါဆိုတော့တော့နာလို့မတော်ရဲကြတော့ပေါက်ဖက်ဆိုလုံးလုံးကိုလာလို့မရဘူးသူကလည်းဈေးကြောင်းလို့မရဘူးဒီမှာလည်းသွားလို့မရဘူးလို့ဒီဟောပေါ့စံစည်းအောင်အကုန်လုံးဒီဈေးနှုန်းအကုန်တက်သွားတော့အဲ့လိုဖြစ်သွားတယ်ဟိုအုံချောက်တရလည်းအုံတက်တာပေါ့ဗျအရင်ကစာဒီပေါက်ကြည့်လို့ဆိုင်တော့ဟိုစနေထားတော့ဘောင်းတော့ဟိုဟာပေါ့စားစီစားတာကြည့်တတ်တော့ပုံသေးလေးပေါ့အဲ့လိုကြီးပြင်ပြစ်တော့တာပေါ့
အရင်ကရိုးရိုးဆန်ချန်းတအိတ်ကိုကြက်4000ကျော်ရှိရာကနေကြက်6000ကျော်အထိတက်သွားပြီးတခြားကုံချောက်ဈေးတွေလည်းတက်သွားခဲ့ပါတယ်ဒါကိုလည်းတခြားမျိုးနယ်တွေကတဆင့်ဝယ်ယူစားတောက်နေကြရတာဖြစ်ပြီးအလွယ်တကူဝယ်ယူခွင့်မရပဲအကန့်အသတ်နဲ့သာတက်ဆောင်ခွင့်ရနေကြပါတယ်ဒ ဒါအပြင်ဓာတ်စီနဲ့ဓာတ်မြေဩဇာတွေကိုလက်နဲ့ထုတ်လို့ရမှာအသုံးပြုတယ်လို့ယူဆပြီးမြန်မာစစ်တပ်ကတည်ယူခွင့်လုံးဝပိတ်ပင်ထားတဲ့အတွက်တောင်သူအများစုဖြစ်တဲ့ဒေသခံတွေဟာစိုက်ပျိုးမြေတွေမှာလယ်ယာလုပ်ငန်းလုပ်ကိုင်နိုင်တဲ့အခြေအနေမရှိတော့ပါဘူး။မြန်မာစစ်တပ်ကမြို့ဝင်မြို့ထွက်တွေမှာဂိတ်တွေနဲ့စစ်ဆေးပြီးတင်းကြပ်တားမြစ်တာတွေလုပ်နေတဲ့အတွက်ဒေသခံတွေဟာမြို့ပေါ်တက်စေဝါကုသဖို့ခက်ခဲနေပြီးစစ်ကုသခွင့်အလိုလောက်မရှိတဲ့အခြေအနေတွေလည်းဖြစ်နေပါတယ်ခင်ဗျာ။
စကိုင်းနိုင်ငံမှာစစ်ကောင်စီလေးချောင်းကတိုက်ခိုက်နေတဲ့တရင်ပြည်ပချက်ကိုကိုစုံဝင်းလိုင်းပြပြပေးခဲ့တာပါဒီလိုစစ်မှတ်ပြိပခါတွေကိုနှစ်နှစ်နီးပါးပြင်းပြင်းထန်ထန်ကြုံတွေ့ခံစားနေရတဲ့စကိုင်းနိုင်ငံကဒေသခံတွေနဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေရဲ့တော်လှန်ရေးစိတ်ခွန်အားကဘယ်လိုရှိပါသလဲဒီအကြောင်းဆက်ပြီးပြောပြပေးပါမယ်နှစ်နှစ်နီးပါးစစ်မှတ်ပြိပခါတွေကိုပြင်းပြင်းထန်ထန်ကြုံတွေ့ခံစားနေရတဲ့စကိုင်းနိုင်ငံအတွင်းကဒေသခံတွေဟာနေအိမ်တွေစွန့်ခွာရပြီးနေထိုင်စားသောက်မှုအခက်အခဲတွေပိုရှိလာပေမဲ့အာဏာသိမ်းစစ်ကောင်စီကိုစန့်ကျင်မှုတွေကတော့ရှိနေသေးပါကျေးရွာတွေကိုမီးလောင်တိုက်သွင်းပြီးအကြောက်တရားလွှမ်းမိုးအောင်လှုပ်ဆောင်ချက်တွေရှိပေမဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုထောက်ခံမှုကတော့ကျဆင်းမသွားဘူးလို့ဒေသခံတွေကဆိုပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုမတ်စုမုံပြောပြပေးပါရှင
်မြန်မာနိုင်ငံတဝန်းဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်တပ်ကနေအကြမ်းဖက်နှိမ်နင်းပြီးတဲ့နောက်မှာတော့စစ်ကောင်စီကိုလက်နက်ကင်တော်လန်ဆန့်ကျင်မှုတွေရှိလာရမှာသခိုင်းတိုင်းဒေသဟာအထူးခြားဆုံးနဲ့အထင်ရှားဆုံးဖြစ်ပါတယ်။ဆင်းရဲပေမဲ့ဆယ်စုနှစ်တွေနဲ့ချီပြီးတော့တည်ငြိမ်လာခဲ့တဲ့အဲ့ဒီဒေသတကြောမှာအခုတော့ပြည်သူ့ကာကွယ်ရေးတပ်တွေပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေကအတော်လေးပြင်းထန်ခဲ့ပါတယ်။စစ်ကောင်စီတပ်တွေနဲ့စစ်ကောင်စီကနေဖွဲ့စည်းပေးထားတဲ့ပြူစောတိပြည်သူစစ်တွေကကြေးရွာတွေကိုနယ်မြေရှင်းလင်းဝင်ပြီးတော့နေအိမ်တွေကိုမီးလောင်တိုက်သွင်းခဲ့တာကြောင့်ပြည်သူတော်တော်များများအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြရပါတယ်။ဒါပေမဲ့ဒေသခံပြည်သူအများစုကတော့အခုချိန်ထိပြည်သူကာကွယ်ရေးတပ်ဖွဲ့တွေကိုထောက်ခံကူညီပေးကြတယ်လို့ကောလင်းပြည်သူကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံကိုထောင်းညီကပြောပြပါတယ်
။တောင်းခံရတာတော့ဒုက္ခမျိုးစုံကြားတွေကနေပြီးမှရုန်းကန်နေရတာပဲမှာဒါပေမဲ့ဘယ်တော့မှကျွန်တော်တို့တော့အပြစ်မပေးမခင်လက်ကတော့မရှိဘူး။ဒီသူရဲ့စိတ်ဓာတ်ကလည်းတကယ်လေးစားစရာကောင်းပါရဲ့ကွာ။ကြွားလေးအိမ်လေးမရှိခံရတာကျွန်တော်တို့ပဲရှိဒီလောင်းသားကြီးရဲ့အောင်ချမ်းသာရောပေါ့။ဒီရွာလုံးမှာမနဲ့အိမ်သားကျန်ခဲ့တဲ့ဒီရွာလုံးကြီးမရှိခံ။ဒါပေမဲ့သူမရှိရှိတဲ့ဓာတ်ရကူကလူတွေဟာလည်းအများကြီးပဲမှားတယ်။
မြမစစ်ကောင်စီကတော့ PDF ပြည်သူ့ကာကွယ်ရေးတပ်တွေဟာကျေးရွာတွေကိုအခြေပြုပြီးတော့အကြမ်းဖက်လုပ်ငန်းတွေကျူးလွန်နေတယ်လို့ကျေးရွာတွေကိုမိရှို့တယ်ဆိုပြီးတံပြန်ဆွဆဲပါတယ်ဒေသအတွင်းမှာပဲစစ်ကောင်စီရဲ့ပြူစောထီးတပ်တွေကိုထောက်ခံတဲ့ကျေးရွာတွေရှိတာကြောင့်လည်းစစ်ကောင်စီကိုလိုလားသူနဲ့မလိုလားသူကျေးရွာတွေခြားအပြန်အလှန်တိုက်ခိုက်မှုတွေလည်းရှိခဲ့ပါတယ်လက်နက်ကင်တော်လန်ရဲ့အစပိုင်းမှာတော့တက်တက်ကြွကြွလှုပ်သူများပေမဲ့အခုအာနာသိမ့်မိနောက်ပိုင်းနှစ်နှစ်ကြာလာတဲ့အချိန်မှာတော့အင်အားကလျော့နေလာတယ်လို့ကိုထောင်းညီကဝန်ခံပါတယ်
။ဘလို့ပြောရမယ်ဆိုတော့ကာကွယ်ရေးနည်းနည်းလူတန်သားတဲ့လူတော့ကျွန်တော်စိတ်ကမှမြင်နေကြဘူးလူမြင်လဲဆိုတော့ဒေါ်လာကြီးစားရတာတော့ငါတော့အကုန်လုံးပေါ့အိမ်တိုင်းမှာယောက်ျားလေးယောက်ျားရမှာယောက်ျားလေးတရာရှိလို့ရှိရင်စစ်ကြီးရဲ့ဦးနဲ့မတန်ဆွားလောက်ပဲကျန်မှာလူပေါင်း80လောက်ကဆက်တက်ပြီးတိုက်ချင်တယ်ဆန့်ကျင်နေတဲ့လူများတယ်နောက်ပိုင်းကြာလာတဲ့အခါကျတော့နည်းနည်းခံပြရလို့တဲ့လူနဲ့တကယ်ခမင်းစိတ်နဲ့စိတ်ရင်းရှိတဲ့လူကတော့ကြံလုံးပါပဲအကုန်လုံးဒီဝါးဝါးရှိတော့ပေါ့နည်းနည်းကတော့နောက်ဆုတ်သွားတဲ့လူပြီးပြီးသွားတဲ့လူရှိတာပေါ့
စစ်ကောင်စီတပ်ရဲ့စစ်ကြောင်းတွေကကျေးရွာတွေတဲ့ကိုဝင်ရောက်ပြီးတော့နယ်မြေရှင်းလင်းရေးလုပ်တဲ့အခါတိုင်းကျေးရွာတွေကိုမိရှူတာဒေသခံပြည်သူတွေကိုဖမ်းဆီးတာနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်တာတွေလုပ်ပြီးတော့ပြည်သူတွေကြောက်လန့်အောင်လုပ်လို့ရှိပေမဲ့ဒေသခံပြည်သူတွေကတော့ဒီလုံရက်တွေကြောင့်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေဘက်ကိုပို့ပြီးတော့မှထောက်ခံလာကြတယ်လို့ကမ့်ဘလူမြို့နယ်နဲ့ကျွန်းလှမြို့နယ်ကစစ်ရှောင်းတွေရဲ့အရေးကူညီဆောင်ရွက်ပေးနေသူတူဦးကပြောပြပါဗျ
။အမားတော့ပြည်သူအကြောက်တရားပြိနေပြီးတော့မှတုံ့ပြန်တဲ့အနေအထားမျိုးပေါ့နော်။အဲ့တော့ဒီဘက်မှာဘာသွားဖြစ်တယ်လဲဆိုတဲ့အခါကျတော့ကျွန်တော်တို့ဘက်ကစီယုံတင်းပေးတယ်လို့မျိုးဖြစ်သွားတယ်သူတို့အဲ့လိုမျိုးလုံရက်ကပေါ့နော်။ဒီကြီးပါဒီကိုအကြောင်းမဲ့မီးချိုးလိုက်တဲ့အနေအထားမှာဘယ်သူမှကျွန်တော်တို့ဒီအရာကိုတော့လက်ခံနိုင်တဲ့အနေအထားမရှိဘူး။နောက်တစ်ချက်ကဘာလဲဆိုတဲ့အခါကျတော့သူကတော့အကြောက်တရားကြီးစိုးအောင်ဆိုတဲ့ပုံမူသူတို့ပေါ်တဲ့အနေအထားမျိုးပေါ့နော်။အဲ့တော့ဒီဘက်မှာဘာသွားဖြစ်တယ်လဲဆိုတော့မကြိုက်တဲ့အခါကျတော့သူတို့ဘက်မှာမหนีတော့ဘူး။မหนีတော့ပဲနဲ့ဒီဘက်ကိုကျွန်တော်တို့ပူးပေါင်းလာတဲ့အနေအထားမျိုးပေါ့နော်။ဒီဘက်ကိုပူးပေါင်းလာတဲ့အနေအထားမျိုးတွေဖြစ်လာတဲ့အဲ့ဒီအရာတွေကဘယ်လိုမျိုးလဲဆိုဥမာကျွန်တော်တို့ဘက်ကိုတရင်ပေးတာမျိုးကြီးနောက်တစ်ချက်ကကျွန်တော်တို့ဒေါ်လာအင်အားစုတွေကိုသူတို့နိုင်ကြတော့ပေါ့နော်။ကူကြတယ်၊လူကြတယ်၊ဒီလိုအင်အားစုတွေဖြစ်လာတယ်။နောက်တစ်ခုကငါတို့ကတော့ဒီမှာနေကြထိုင်ကြမရှိတော့ဘူး။အဲ့တော့ဒီမှာလည်းနေကြမရှိဘူး။အဲ့တော့မထူးတော့ဘူးဆိုပြီးတော့ ဒီဗီဇာရဒေါ်လာရင်းအင်အားစုတွေနဲ့သူပူးပေါင်းသွားကြတဲ့အနေအထားမျိုးပေါ့နော
်မြန်မာစစ်ကောင်စီတပ်ရဲ့မီးရှို့ဖျက်ဆီးမှုတွေဒေသခံတွေရဲ့စားနပ်ရိက္ခာတွေကိုလူယူတာတွေကြောင့်ဒေသခံတွေမှာနေအစားရေးအခက်အခဲတွေအများကြီးရှိပေမဲ့လက်ရှိမှာတော့ NUG ဘက်ကထောက်ပံ့မှုတချို့ရှိသလိုပြည်သူချင်းချင်းကလည်းလက်တွဲကူညီကြတာကြောင့်ဒေသခံတွေတောင့်ခံနေနိုင်တဲ့အခြေအနေဖြစ်ပါတယ်လို့စစ်ဆောင်တွေအရေးကူညီဆောင်ရွက်ပေးနေသူတဦးကပြောပြပါတယ
်နည်းနည်းတော့အခက်အခဲရှိတယ်ဘာအခက်အခဲရှိရလဲဆိုတဲ့အခါကျတော့ဒီ OA နေဒီလိုမီးရှို့လိုက်တဲ့အခါကျတော့ကျွန်တော်နေရာထိုင်ရာအခက်အခဲဖြစ်တယ်နောက်တစ်ခါစားရေးတောက်ရေးအခက်အခဲဖြစ်တယ်သို့မညာတော့လေကျွန်တော်တို့ကပြည်သူကူးကောင်းပါဝင်တဲ့အခါကျတော့ကျွန်တော်တို့မျှတပြီးစားရတာပေါ့ဗျာနောက်ပြန်မှကျွန်တော်တို့အန်ယူဂျီရလည်းဒီတိုက်ပြအားလို့တာပေါ့နော်တမားကြီးပဲဆိုရင်တမားကြီးပဲပညာကြီးဆိုလည်းပညာကြီးပဲပေါ့နော်နောက်ပြန်မှဒီအခုစစ်ပေးဆောင်ဒီအတွက်ဆိုရင်တိုက်ပြအားလို့တာပေါ့နော်အဲနိုင်တဲ့ဘက်ကနေပြန်မှအဲနိုင်တဲ့လောက်ပေါ့နော်နိုင်တဲ့လောက်ကွန်ပျူတာတွေရှိတယ်ပေါ့နော်နောက်ပြန်မှဒီဘယ်လိုကော်မလဲဆိုတဲ့အခါကျတော့ခမင်းကတော့မငတ်ဘူးပြည်တာတကူကဘာဖြစ်လို့ဆိုပြည်သူရှိနေတာကိုပြည်သူထောက်ခံနေကျွန်တော်တို့ဘယ်အစိုးရမှကြားဆုံးတာမရှိဘူ
းစစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တွေနဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းအတွင်းမှာအိုးရင်ဆွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ရှောင်ပြည်သူအရေးအတွက်ကတစ်နှစ်ထက်တစ်နှစ်ပိုပြီးတော့မှတိုးလာနေပါတယ်နေမြေရှင်းလင်းရေးစစ်ဆင်ရေးတွေမှာမြမစစ်ကောင်စီတပ်ကလေကြောင်းပစ်ကူတုံးတာလေကြောင်းချီတက်တွေအသုံးပြုတာကြောင့်အရက်သားထိခိုက်မှုတွေများလာတယ်လို့ဒေသခံတွေကပြောပါတယ်ဒါပေမဲ့သခိုင်းတိုင်းထဲမှာတော့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုဟာအာဏာသိမ်းနှစ်နှစ်နီးပါးကြာလာပေမဲ့အားမလျှော့သွားပဲလူမှုထောက်ခံမှုကရှိနေသေးပါပဲလို့ဒေသခံပြည်သူတွေကပြောပါတယ်ရှင်
ပြည်သူခန့်ဆက်နှစ်နှစ်နီးပါးကြာလာသည့်တိုင်အောင် PDF တွေအပေါ်လူမှုထောက်ခံမှုကတော့ကြာမသွားသေးတဲ့အကြောင်းမဆုမုံပြောပြပေးခဲ့တာပါအခုတခါတော့မြန်မာနိုင်ငံမှာနိုင်ငံကူးလက်မှတ်စာအုပ် passport လျှောက်ထားတာတွေနဲ့ပတ်သက်တဲ့သတင်းကိုဆက်ပြီးပြောပြပေးပါမယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတည်းကမြန်မာနိုင်ငံကူးလက်မှတ်လျှောက်ထားတဲ့လုပ်ငန်းစဉ်အပြောင်းအလဲတွေရှိခဲ့ပါတယ်အခုအချိန်ထိလျှောက်ထားမှုလုပ်ငန်းစဉ်ကပုံမှန်လိုမဖြစ်သေးပါဘူးနိုင်ငံကူးစာအုပ်အသစ်လုပ်တာတက်တန်းတူတာနိုင်ငံသားမှာအလုပ်လုပ်ခွင့်စာအုပ်ပုံစံပြောင်းတာအပါအဝင်စာအုပ်လျှောက်ဖို့အွန်လိုင်းကနေရက်ချင်းယူတာကအစားအားလုံးကိုပိတ်ပင်ထားစေပါနိုင်ငံကူးလက်မှတ်လျှောက်ထားတဲ့အကန့်အသတ်တွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ချက်ကိုကိုစီသူပြောပြပေးပါမယ်ရှင
်နိုင်ငံကူးစာအုပ်လျှောက်ဖို့ကိုယ်တိုင်ရုံးမှတန်းစီတဲ့စနစ်ကနေအွန်လိုင်းဘွတ်ကင်စနစ်ကိုပြီးခဲ့တဲ့2022ခုနှစ်မတ်လကုန်လောက်မှာမြန်မာနိုင်ငံကူးလက်မှတ်ထုတ်ပေးရေးရုံးကပြောင်းလဲခဲ့ပါတယ်ကိုဗစ်ကာယောဂါကြောင့်လူစုလူဝေးလျှော့ချတဲ့အနေနဲ့စတင်လိုက်တဲ့အွန်လိုင်းဘွတ်ကင်စနစ်အရရချင်းယူပြီးမှလူကိုယ်တိုင်ရုံးကိုလာရောက်လျှောက်ထားခွင့်ရှိပါတယ်2022ခုနှစ်ဒီဇင်ဘာလအစပိုင်းမှာတော့နိုင်ငံကူးလက်မှတ်လျှောက်ထားမှုဘယ်လိုပုံစံမျိုးကိုမဆိုရက်ဆိုင်လိုက်ပါတယ်ဒီကြားထဲမှာတော့အထူးစီစဉ်နေတဲ့ Green Channel ကနေ MOU လုပ်သားတွေအပါအဝင်ဗုဒ္ဓခရယာဖျားဖူးသွားမဲ့သူတွေအတွက်နိုင်ငံကူးစာအုပ်လျှောက်ထားတာကိုဆက်ပြီးတော့ခွင့်ပြုခဲ့ပါတယ်ဒါပေမဲ့ဒီကနေ့ဇန်နဝါရီလ18ရက်နေ့ကစပြီးအဲ့ဒီအစီအစဉ်ကိုပါယာယီရက်ဆိုင်လိုက်တယ်လို့မြန်မာပြည်ပအလုပ်ကိုင်ပွန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ရဲ့ထုတ်ပြန်ချက်အရသိရပါတယ်။ဒါနဲ့ပတ်သက်လို့နိုင်ငံကူးလက်မှတ်ရုံးကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြစ်ဆိုတာမျိုးမရှိခဲ့ပါဘူး။ပြည်တွင်းပြည်ပခီးသွွားပို့ဆောင်ရေးလုပ်ငန်းတစ်ခုကတော့ဒီနေ့ကစပြီးယာယီပိတ်လိုက်တာကိုသူတို့လည်းကြားသိရတယ်လို့ပြောပါတယ်
။ဒီနေ့ကစပြီးဟိုဟာဒီ MOU တွေကိုပိတ်တယ်နောက်ပြီးဟိုဗုဒ္ဓဃာယာတွေလေဟိုအဲ့ဒါတွေကိုပိတ်တယ်လေ
။နိုင်ငံကူးစာအုပ် passport လျှောက်ထားတဲ့လုပ်ငန်းစဉ်တွေဘယ်ချိန်မှပုံမှန်ပြန်လည်ပတ်မယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဒီလိုယာယီပိတ်ထားခြင်းမှာနိုင်ငံကူးစာအုပ်အမြန်ရမယ်ဆိုပြီးလိမ့်လေသူတွေလည်းအတော်များလာတယ်လို့ကိုရံကြုံတွေ့သူတွေကပြောပါတယ်။အွန်လိုင်းကားတစ်ဆင့်နိုင်ငံကူးစာအုပ်ရဖို့ဝန်ဆောင်မှုလုပ်ပေးတယ်ဆိုပြီးငွေကျပ်3သိန်းဝန်းကျင်အထိလိမ်ညာတောင်းခံမှုတွေရှိနေတယ်လို့လည်းပြောပါတယ်။တချို့ကငွေအလိမ်ခံလိုက်ရတယ်လို့တချို့ကနိုင်ငံကူးစာအုပ်အတုထုတ်ပေးလိုက်တာမျိုးကြုံရတယ်လို့ဆိုပါတယ်။ပြည်မျိုးကနေရန်ကုန်မှာ passport လုပ်ဖို့ပွဲစားအပ်လိုက်သူတူကတော့သူကြုံတွေ့ခဲ့ရတဲ့ပုံစံကိုခုလိုပြောပါတယ်။
ကျွန်တော်ဒီ wish name လို့တော့ကိုလာပိုင်းအကုံဆယ်လာပိုင်းလောက်အောင်အပ်တာအခုတည်းကမှပဲစာအုပ်လေးပြန်မြောက်ပတ်စံလည်းကြမပေး3,000-8,000 3,000-8,000လောက်တော့ရှိမယ်အိတ်ပွဲသားတွေပေးထားတာပေါ့နော်ကျွန်တော်တို့ဆိုရင်ဒါပြည်ကနေရန်ကုန်သွားရယ်ဒါကျွန်တော်တို့ပြည်ပဲရှိသေးတယ်တခြားဒီတက်ခေါင်းနဲ့ဝေးရဲ့အဲ့လိုရွာတို့နယ်တို့ဆိုရင်ပို့ပြီးတော့လမ်းစီတွေအကုန်ပါပေါ့နော်ဟိုရောက်တော့ဒီနေ့မပြီးရင်နောက်နေ့ထန်နေရတော့တဲကရယ်စားစီတွေအဲ့အိုက်ကုန်တယ်နောက်နေ့မပြီးရင်နောက်နေ့အဲ့လိုမျိုးတန်းစီညာကြတော့အဆင်မပြေတော့ဘာဖြစ်လဲဆိုတော့ညရဲ့အဲ့လိုကုန်းမဲ့ဒီပွဲသားပဲအလိုက်ရင်တရားထဲပြီးရယ်ဆိုပြီးတော့အဲ့လိုအလိုက်ကြတာပေါ့နော်တောက်ဆုံးနဲ့ပတ်သက်ပြီးတော့တရားကိုလူဘလောက်ပဲဒါကန့်သက်ထားပါရဲ့ဒီနေ့ကတော့လူပြည့်ပြီဖြစ်တော့ရောင်းနေရလူတွေစင်းလာမသိဘူးပါညာအဲ့လိုမျိုးလေးတရားဝင်ထုတ်ပြန်တော့ဘယ်သူမှဒုက္ခမရောက်တော့ဘူးပေါ့နော်ကျွန်တော်တို့မေးလို့မရဘူးတိတိကျကျဖြေပြီးမဲ့ဟိုဝန်တန်းပေါ့နော်ရှိသင့်တယ်လို့ထင်တာပေါ့နော်ကျွန်တော်က
ပြည်ထောင်ဝန်ကြီးဌာနဘက်ကတော့နိုင်ငံကူးစာအုပ်ပြုလုပ်ပေးမဲ့လုပ်ငန်းစဉ်ပြန်ဆမဲ့ရက်အတိအကျကိုကြေညာထားတာမရှိပါဘူးကိုဗစ်ကာယောဂါနဲ့စစ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံကူးစာအုပ် passport လျှောက်ထားရမှာပွဲစားကတစ်ဆင့်လုတဲ့ဈေးကွက်ကြီးလာတယ်လို့အခုဆိုရင်ငွေလိမ်ညာခံရသူတွေလည်းအတော်များလာတယ်လို့သိရပါပါခင်ဗျာ
နိုင်ငံကူးစာအုပ်ရှောက်ထားမှုအကန့်အသတ်တွေကြားမှာလိမ်ညာခံရသူတွေလည်းများလာတဲ့အကြောင်းကိုစီသူပြောပြပေးခဲ့တာပါ။အင်္ဂါနေ့ရဲ့သတင်းပြပချက်တွေကတော့ဒီလောက်ပါပဲ။တရရှင်ရဲ့ interview မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email laserpermis@viewnews.com ကိုပေးပို့နိုင်တယ်လို့ viewa မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။ viewa american အတန်လွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်တန်လိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုမကြခင်နားဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိလိုင်းတူမီတာ19 kHz 15953ညလိုင်းတူမီတာ25 kHz 11803ညလိုင်းတူမီတာ32 kHz 9335လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်အသွင်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါ၊ social media ပေါ်မှာလူကြည့်များတဲ့တစ်မိနစ်သတင်းတိုလေးတွေ၊ကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့မန်ညွန်ညွန်လွင်ရဲ့နေရာပေါင်းစုံအကြောင်းဆုံးအစီအစဉ်အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့သတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုမှာအသားအရောင်ခွဲခြားမှုတိုက်ဖျက်ရေးနဲ့ပြည်သူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသာကင်းကိုဂုဏ်ပြုတဲ့ဒီသတင်းပတ်အတွင်းမှာပဲသမ္မတဂျိုးဘိုက်ဒန်ဟာနိုင်ငံတော်လျှို့ဝှက်မှတ်တမ်းတွေကိုဘလို့ကင်တွယ်ခဲ့တယ်လဲဆိုတဲ့အပေါ်အသေးစိတ်စစ်စစ်တာတွေကိုခန့်နေရပါတယ်။အမျိုးသားမော်ကွန်းတိုက်မှာထားမဲ့လျှို့ဝှက်မှတ်တမ်းတွေတခြားနေရာတွေမှာတွေ့ခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတင်တယ်ဆိုပြီး Republican အမတ်တွေအပြင် Democrat အမတ်တချို့ကလည်းသဘောတူပါတယ်။ VOA သတင်းတောက် Veronica Bedares Eclesiras ပြပို့ထားတဲ့သတင်းကိုကြောက်အောင်ပြောပြပေးပါမယ်ရှင်။
မာတင်လူသာကင်းဂျူနီယာမွေးတဲ့ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့ကထိမ့်မဲ့ပွဲကိုသမ္မတဂျိုးဘိုင်ဒန်တက်ရောက်ခဲ့ပါတယ်။ဒီတော့အတွင်းမှာပဲနိုင်ငံတော်နဲ့သက်ဆိုင်တဲ့ဆာရွက်ဆာရန်တချို့ကိုသူ့ကိုယ်ပိုင်ရုံးခန်းဟောင်းနဲ့နေအိမ်မှာရှာဖွေတွေ့ရှိခဲ့တာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုအထူးစုံစမ်းစစ်ဆေးမှုခန့်အပ်ထားပြီးပါပြီ။ထိတ်တန့်လျို့ဝဲဆာရွက်ဆာရန်6ဆောင်ကိုဘိုင်ဒန်ရဲ့ကိုယ်ပိုင်စာချီလိုက်မှာတွေ့ခဲ့တာဖြစ်ပြီးတခြားဆာရွက်ဆာရန်တွေကိုတော့ဒယ်လာဝဲပြည်နယ်ဝဲလ်မင်တန်မြို့ကသူ့အိမ်နဲ့ဝါရှင်တန်ကဖန်ဘိုင်ဒန်စင်တာမှာတွေ့ခဲ့တာပါ။အခုဖြစ်ရဟာသမ္မတဟောင်းဒိုနယ်ထရမ့်ရဲ့ဖလော်ရီဒါပြည်နယ်မိုင်လာဂိုဆိုင်မှာထိတ်တန့်လျို့ဝဲစာရွက်စာရန်တွေပါဝင်တဲ့မှတ်တမ်းမှတ်ရာ300လောက်ရှာဖွေတွေ့ရှိခဲ့တာနဲ့ဆင်တူနေတာပါ
I'd like to know what these documents
ဒီစာရွက်စာရန်တွေကဘာတွေလဲဆိုတာသိကြပါတယ်ထောက်လိုင်းရေးအတိုင်းအဝိုင်းရဲ့သုံးသပ်ချက်ကိုလည်းသိကြပါတယ်အခုလိုတင်စီထားတာကနေပေါက်ကြားခဲ့သလားဘလို့အန္တရာယ်ရှိနိုင်မလဲအခုလိုအခြေအနေမျိုးမဆိုင်ရအောင်ဘာတွေလုပ်ခဲ့ဖို့လိုမလဲဆိုတာတွေပါ
အင်ဗျူရောကတော့ဒီကိစ္စဟာတာမန်မင်းမင်းလျော့လျော့မတိကျိုးကျွံပြုမိတာလားဥပဒေချိုးဖောက်တာလားဆိုတာစစ်ဆေးမဲ့စုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်မဲ့အကြောင်းပြောပါရယ် Republican တွေဘက်ကတော့ဒီမှတ်တမ်းတွေပေါက်ကြားရင်ဘယ်ပါတီကပဲဖြစ်ဖြစ်လျှို့ဝှက်စာရွက်စာရန်တွေလွဲမှားကင်တွယ်တဲ့အတွက် NRA ဖြစ်နိုင်ခြေတွေရှိတယ်လို့အခုလိုပြောပါရယ
် And having top secret
လုံလုံချုံချုံသိသိရမဲ့ထိတ်တန့်ရှိုးဝှက်စာရွက်စာရန်တွေကိုကားကူရောင်းနဲ့အပန်းပြေစမ်းအေးဒါမှမဟုတ်ပြည်နိုင်ငံသားတွေဝင်ထွက်သွားလာနေတဲ့နေရာမှာထားတာမှားပါလေတစ်ဖက်တည်းကပဲလညူတူအပြစ်ပုံမချသင့်ပါဘူ
းခွင့်ပြုချက်မရဘဲတက်တက်ဖဲပြီးတော့တင်းထားတာမျိုးဆိုရင်လုံခြုံရေးချိုးဖောက်မှုဆိုတာထက်ရာဇဝတ်မှုမြောက်ပါတယ်အမေရိကန်ဒုတိယရှိနေချုပ်ဟောင်းရော့ဒ်ရိုဇန်စတိုင်းကတော့တရားရေးအရာဘလို့ဆက်ပြီးတော့ဆောင်ရွက်မလဲမျှော်လင့်နိုင်တာကိုရှင်းပါတယ်လက်ရှိတာဝန်ထမ်းဆောင်နေစေသမရကူတရားစွဲတာမျိုးတော့လုပ်လို့မရဘူးလို့ဆိုပါတယ်
The special counsel
အထူးစုံစမ်းစစ်ဆေးမှုကရှာဖွေတွေ့ရှိချက်တွေကိုတရားရေးဌာနမူဝါဒဥပဒေနဲ့အညီဆုံးဖြတ်တင်ပါတယ်။ပြီးတော့တရားစွဲလို့ရနိုင်လားမရနိုင်ဘူးလားဆိုတာနဲ့ပတ်သက်ပြီးရှင်းနေချုပ်ကိုအကြံပြုရမှာပါ။အဲ့ဒီနောက်တော့တရားရေးဌာနမူဝါဒနဲ့ကိုက်ညီရက်လားဆိုတာနဲ့ပတ်သက်ပြီးဆုံးဖြတ်ဖို့ရှင်းနေချုပ်တာဝန်ဖြစ်သွားပါပြီ
။ဘယ်သူပဲဖြစ်နေပါစေတရားဥပဒေအတိုင်းဆောင်ရွက်ရမှာဖြစ်တယ်လို့ဆိုပါတယ
်။ No one is above the law
ဥပဒေအထက်မှာဘယ်သူမှမရှိပါဘူး။တရားရေးဌာနကသူ့လှုပ်ထုံးလို့နေအရာဆောင်ရွက်နေတာကိုတွေ့ရတာကျွန်တော်ဝမ်းသာပါတယ
်။ Republican တွေဥဆောင်တဲ့အောက်လွှတ်တော်ကြီးကြပ်ရေးနဲ့တာဝန်ခံရေးကော်မတီကတော့သမ္မတ Biden ရဲ့နေအိမ်ကိုလာတဲ့ဧည့်သည်စီရင်မှတ်တမ်းမှတ်ရာတွေနဲ့ရှာဖွေတွေ့ရှိတဲ့နေရာဆက်ဆက်တာမှန်သမျှအားလုံးကိုလိုချင်တဲ့ဆိုပြီးတော့တောင်းခံနေပါတယ်ခင်ဗျာ။
ူအောင်အောင်ပြောပြပေးသွားတဲ့အမေရိကန်နိုင်ငံရေးအကြောင်းနားဆင်ခဲ့ရတာပါအခုဆက်ပြီးတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုမထုတ်လွှင့်ပေးခင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့တမနဲ့ဗီဒီယိုသတင်းလေးတွေကိုပြောပြချင်ပါတယ်ယူကရိန်းနဲ့ရုရှားဆစ်ဖြစ်နေတဲ့ဥရောပဒေသတစ်ဝိုက်ကမဟာမိတ်နိုင်ငံတွေစီအမေရိကန်ကဆစ်မော်တော်ယာဉ်တွေထောင်ချီပေးပို့နေပါတယ် CES ပြခန်းမှာတော့ဒေါ်လာ1000တန်အင်တာကမုတ်ရေပေါ်ရှက်ပြန်မော်တော်ဘုတ်ဒါတွေကိုပြသထားပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတိုလေးတွေကိုမအေးသနာကြောစူးစီးတင်ဆက်ပေးထားပါတယ်ရှင်
အမေရိကန်ပြည်အောင်စုကနေဥရောပကိုတင်မောင်းနဲ့ပို့လွှတ်လိုက်တဲ့စစ်မော်တော်ယာဉ်တွေဖြစ်ပါတယ်။ Texas ပြည်နယ် Fort Hood စစ်အခြေစိုက်စခန်းကအများစုဖြစ်တဲ့ M1 တင့်ကားတွေနဲ့တိုက်ခိုက်ရေးမော်တော်ယာဉ်တွေအများစုအပါဝင်စစ်သုံးကိရိယာနဲ့ကားတွေကိုယူကရိန်းစစ်ရေးပဋိပက္ခဖြစ်နေတဲ့ဒေသတွေစီပို့ဆောင်ဖို့ခီးတစ်ထောက်ဖြစ်နေနယ်သာလန်နိုင်ငံကို2023ဇန်နဝါရီ17ရက်နေ့ကရောက်ရှိသွားပါတယ်။နယ်သာလန်နိုင်ငံ Vlissingen မြို့ကစိတ်ကန်းကိုရောက်လာတာစစ်သုံးပစ္စည်းစုစုပေါင်း1250ဖြစ်ပြီးတော့တခြားဥရောပစိတ်ကန်းတွေကိုလည်းရောက်ပါတယ်။ရောက်လာတဲ့ပစ္စည်းတွေမှာတန်ကြက်ကအမြောက်ကားတွေ၊ဘိန်းတွေကိုတန်ကပတ်ပြားနဲ့မောင်းတဲ့ truck ကားတွေပါဝင်ပါတယ်။ဒီကားတွေစစ်သုံးကိရိယာတွေကိုနယ်သာလန်ကတစ်ဆင့်ပိုလန်နဲ့လစ်တူရေးနီးယားနိုင်ငံတွေစီကိုပို့ဆောင်မှာပါ
။ We have several messages. One of that is partnership. For our NATO
ဒီလိုအမေရိကန်ရဲ့တင်ပို့မှုကနေပေးခြင်းတဲ့သတင်းစကားကတော့အမေရိကန်ဟာ NATO မိဖန်နိုင်ငံတွေနဲ့တခြားလက်တွဲလှုပ်ဆောင်နေတဲ့ဆိုတဲ့သဘောလည်းပြချင်ပါတယ်အခွင့်အရေးကိုချောင်းနေတဲ့သူတွေကိုဟန်တားတဲ့သဘောလည်းဖြစ်ပါတယ်လို့အမေရိကန်စစ်တပ်တယ်ယူပို့ဆောင်ရေးအမှတ် 598 တပ်ခွဲရဲ့တပ်မှုကြီး Robert Kellam ကပြောသွားပါတယ် Dutch စစ်တပ်တပ်ဖွဲ့ဝင်တွေကရေချောင်းလုံခြုံရေးကူညီပေးပြီးတော့ခီးတစ်ထောက်ရှိနေစမှာစိတ်ကန်းကိုလည်းလုံးလုံးရေးစောင့်ချက်ပေးထားပါတယ်။ထိုင်းနိုင်ငံမှာဇန်နဝါရီလ9ရက်နေ့ကတော့ခီးသွားဘတ်စကားတွေကိုပိုးသက်ဆေးပြန်လိုအပ်တာဆီစဉ်နဲ့အသင့်ပြင်ဆင်နေခဲ့ကြတာပါ။အာရှဒေသမှာနိုင်ငံသားခီးသွားအများဆုံးလာရောက်တဲ့ထိုင်းနိုင်ငံဟာတရုတ်နိုင်ငံကရောက်လာမဲ့ခီးတွေတွေကိုကြိုးစို့ဖို့အသင့်ပြင်နေကြတာဖြစ်ပါတယ်။ COVID-19 ကပ္ပကူးစက်ကပ်ဘေးကြောင့်ကားတွေရပ်နားထားရတာ3နှစ်ရှိသွားခဲ့ပါပြီ။တပတ်6ရက်အလုပ်လုပ်ခဲ့တဲ့ကားဆရာတွေလည်းတပတ်ကိုတစ်ရက်ပဲအလုပ်လုပ်ခဲ့ကြရတာပါ။လုံသက်14နှစ်ရှိပြီဖြစ်တဲ့ကားဆရာကစ်စင်နန်လည်းအလားတူပါပဲ။ဒါကြောင့်မလို့သူတို့တွေအားလုံးအဲ့မျော်နေကြပါရဲ
့။ဒီလိုတခါတမင်ငန်ရဲ့ကတိစာဝတ္တကာလိုက်တဲ့တောင
်းအလုပ်ပြန်လုပ်ဖို့လုံးဝအဆင်သင့်ဖြစ်နေပါပြီတဲ့။ကျွန်တော်တို့ကားသမားတွေအားလုံးအတူတူပါ။ခီးတယ်တွေလိုက်မောင်းပို့ဖို့အသင့်ပါခင်ဗျာလို့ပြောသွားပါရဲ့။ဇန်နဝါရီလ9ရက်နေ့မှာတရုတ်ခီးသွားတွေထိုင်းကိုကိုဗစ်နောက်ပိုင်းပထမအဆုံးအဖြစ်နဲ့ရောက်ရှိလာခဲ့ကြပါတယ်။ဒီလိုကက်ယောဂါဖြည့်ချော့ပေးပြီးနောက်ပိုင်းတရုတ်ပြည်ကပထမအဆုံးခီးသွားအုပ်စုခန့်မှန်းခြေ 3,500 လောက်တနင်္လာနေ့မှာရောက်ရှိတာဖြစ်ပါတယ်။ထိုင်းနိုင်ငံကကိုဗစ်ကန့်သတ်ချက်တွေမနစ်ကလေးကဖြည့်ချော့ပေးကြတဲ့ကစပြီးတော့တခြားနိုင်ငံကနိုင်ငံသားခီးသွားတွေနဲ့ပြန်ပြီးတော့စီကားနေကြတာပါ။ဆန်ဟိုင်းကဂျုံရှန်းစေယုံမှာလူရန်ရှည်တွေနဲ့လူနာကရင်တွေပြည့်ရှင်နေတာတွေ့ရပါတယ်။တရုတ်နိုင်ငံထဲမှာ COVID-19 ရောဂါကာကွယ်ဟန်တာရေးတင်းကျပ်တဲ့စည်းကမ်းတွေကိုပြန်လည်ရုပ်သိမ်းပေးခဲ့ပြီးတဲ့နောက်ရောဂါကူးစက်သူတွေတိတိတသာတိုးလာပြီးတော့ဘေကျင်းဆန်ဟိုင်းစတဲ့မြို့ကြီးတွေမှာစေယုံတွေလူနာတွေနဲ့အပြည့်ဖြစ်ကုန်ပါတယ်။မကြာခင်ရောက်ရှိတော့မဲ့တရုတ်နှစ်တကူကာလနေရပြန်သူတွေခီးသွားတဲ့သူတွေကြောင့်ပိုးကူးစက်မှုပြန်ပြောင်းမြင့်လာမှာကိုတာဝန်ရှိသူတွေစိုးရိမ်နေကြပြီးတော့ဒေသခံတွေကတော့အရာကိုသိပြီးတော့စိုးရိမ်ပုံမတွေ့ရပါဘူး။နိုင်ငံတကာပညာရှင်တွေကတော့ဒီနှစ်ထက်မှတရုတ်နိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူတစ်သန်းလောက်ရှိတယ်လို့ခန့်မှန်းထားပါတယ်။ Chatsworth မြို့ကလမ်းမတစ်ခုနေနဲ့ကျွန်းချခဲ့လို့ကာတစင်မြေကျင်းနဲ့ပြုတ်ကျသွားခဲ့ပါတယ်။ဇန်နဝါရီလ9ရက်နေ့မှာကာကျင်းနဲ့ပြုတ်ကျနေတော့နှစ်ဦးကိုမိသက်တပ်ဖွဲ့ဝင်တွေကယ်တင်နိုင်ခဲ့ပြီးတော့နောက်နှစ်ဦးကတော့သူတို့ဖာသာပြန်တက်နိုင်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုအနောက်ဖက်ခြမ်းက2023နှစ်စာပိုင်းပစိဖိတ်သမုဒ္ဒရာမုန်တိုင်းကြောင့်ကယ်လီဖိုးနီးယားပြည်နယ်ဒေသတော်တော်များများရေဘဲနဲ့ကျုံနေရပြီးတော့လူသေဆုံးထိခိုက်မှုတွေရှိပါတယ်။ရေပြိုရာ၊မြေကျင်းပေါက်တာ၊ရေတက်တာတွေကြောင့်လူတွေဘေးလွတ်ရာကိုရွှေ့နေရပါတယ်။ဒီမုန်တိုင်းကြောင့်ကယ်လီဖိုးနီးယားပြည်နယ်အထူးသဖြင့်တောင်ပိုင်းမှာမိုးလွန်ကျွန်းရွာသွန်းပြီးတော့လေပြင်းတွေလည်းတိုက်ခဲ့တာပါ။ဒီနေ့တည်းမှာမိုးရေချိန်9လက်မကျော်ရွာသွန်းတဲ့နေရာတွေရှိပြီးအိမ်ပေါင်း2သိန်းကျော်လျှပ်စင်ပြီးပြတ်တောက်နေခဲ့ပါတယ်။
လူပေါင်း2000ခွဲလောက်လဲဘေးလွတ်ရာကိုရွှေ့ခဲ့ရပြီးတော့ဒီပြည်နယ်တွင်လူပေါင်း33သန်းစိုးရွားတဲ့ရာသီဥတုအခြေအနေနဲ့ကြုံခဲ့ရတာဖြစ်ပါတယ်ဒီဘော်ရှက်ပြန်တဲ့လက်စစ်မော်တော်ဝက်ကို CES ကုန်စည်ပြပွဲမှာလူပြောများခဲ့တာပါဆွီဒင်နိုင်ငံကန်တဲလာကုမ္ပဏီတီထွင်တဲ့ဒီရေဘော်ရှက်ပြန်မော်တော်ဝက်ကိုသဘောကျတဲ့သူတွေများတာကလည်းဒီမော်တော်ဝက်ကရိုးရိုးမော်တော်ဝက်လိုအပ်တဲ့စွမ်းအင်ထက်15ဆနဲလို့ဒီမော်တော်ဝက်ကိုလက်စစ်နဲ့မောင်းဖို့အဆင်ပြေတာကြောင့်ဖြစ်ပါတယ်နောက်တစ်ခုပြောရမယ်ဆိုရင်ဒီ C8 မော်တော်ဝက်ပြန်ဟာ28ပေရှိပြီးတော့တနာရီ23မိုင်နှုန်းနဲ့တနာရီခွဲကြာမောင်းနေနိုင်ပါတယ်ရေမိုင်နှုန်း20နော့ကိုရောက်ရင်တော့ရေပေါ်မြင့်စနစ်ကတက်ဝင်လာပြီးတော့မော်တော်ဘုတ်ကရေမြင့်နှပြင်းကနေမြင့်တက်သွားပါတယ်။ဒီတော့မော်တော်ဘုတ်ကိုယ်တွေကရေမြင့်နှပြင်းနဲ့မထိတဲ့အတွက်ပူအားမရှိစွမ်းအင်ကိုလည်းပူပြီးတော့အားကောင်းကောင်းသုံးနိုင်ပါတယ်။ဒီမော်တော်ဘုတ်ကိုစီးရင်တင်မောစီးပြီးတော့လှိုင်းမှုတာမျိုးလည်းမဖြစ်ဘူးလို့ဆိုပါတယ်။ဒါတွေကိုကြိုက်လို့ဝယ်ခြင်းနဲ့ဆိုရင်တော့ရေပေါ်ရှက်ပြန်မော်တော်ဘုတ်တစ်စီးကိုဒေါ်လာ3,900ခွဲနဲ့ရောင်းပြီးတော့အခုထိဆိုရင်တော့အမှား150လောက်ရထားပြီဖြစ်ပါတယ်။ဒေါ်လာ1000နဲ့အင်တာခမုံမှာ Amazon ရဲ့စကားပြောအမိန့်ပေးခိုင်းနိုင်တဲ့ Alexa လဲပါဝင်ပါတယ်။အင်တာတက်သူတွေအတွက်ရွေးချယ်စရာတွေအများကြီးပါတယ်။အင်တာခမုံတွေကမ္ဘာမှာခေတ်စားနေတာကြားပေမဲ့လေဒီတစ်ခေါက်အင်တာခမုံကစကားဝါပြန်လည်ပြောလို့ရအောင်လုပ်ပေးထားတာမလို့ပိုလဲထူကြပါတယ်။ဈေးလဲတော်တော်ကြီးရဲ့အင်တာခမုံကို Kola ကုမ္ပဏီကထုတ်လုပ်တာဖြစ်ပြီးတော့ CES ကုန်စည်ပြပွဲမှာပြသခဲ့ပါတယ်။အင်တာထိုင်းတဲ့ကွင်းကအတင်ချအော်တိုလုပ်နိုင်အင်တာထိုင်ကုန်တွေကမီအယောက်မျိုးစုံပြောင်းနိုင်တာဖြစ်ပါတယ်။အင်တာကလည်းတခြင်းဖွင့်လို့လည်းရ၊တရင်မိုးလေဝသလည်းနားထောင်နိုင်တာပါ။ထိုင်ကုန်ကအနှွေးပေးထားပြီးတော့ခရဲလွန်ရောင်ကြီးနဲ့ပိုးမွှတ်တဲ့အလိုလျောက်တန်ရှင်းစနစ်ကိုလူတွေအထူးကြိုက်ကြပါတယ်။ကိစ္စပြီးရင်ရေဖြန်းတန့်စင်ပေးပြီးတော့လေမုတ်အချောက်ခံလုပ်ပေးတဲ့ဒီအင်တာခမုတ်ကိုတော့ဈေးပိုတက်တာရင်ကောင်းမယ်လို့လိုချင်တဲ့သူတွေကပြောကြပါတယ်။တောင်ကိုရီးယားနိုင်ငံမှာနှစ်သက်ရောက်ပြီးမကြခင်နဲ့ကျင်းပတဲ့ရေခဲငါးများပွဲတော်ဖြစ်ပါတယ်။ကွာထော်မြို့မှာကျင်းပတာဖြစ်ပြီးတော့ရေခဲမှတ်အောင်ရောက်နေတဲ့အပူချိန်မှာရေခဲနေတဲ့ရေကန်တွေကငါးကိုမှမျှတဲ့ပွဲတော်ဖြစ်ပါတယ်။ရေခဲနေတဲ့ကံမြင့်တစ်ပြင်ရေခဲသားအထူးတူကိုအဝိုင်းပေါက်ဖောက်ပြီးတော့ငါးမျှရပါတယ်။တချို့တွေကတော့ရေခဲလောက်အောင်အေးတဲ့ရေခဲကန်နဲ့ခုံချပြီးတော့ငါးကိုလက်နဲ့အမိဖမ်းပါတယ်။ပါဝင်သူတွေအားလုံးအတွက်ရေပေါ်ကျင်းပါရေးရဲနဲ့ဘေးအန္တရာယ်ကိန်းတွေအဖွဲ့တွေကိုချထားပေးတာပါကိုဗစ်ကပ်ကူးစက်ကဲရောဂါပြန့်ပွားမှုကြောင့်၃နှစ်ရန်နာထားရတဲ့တောင်ကိုရီးယားရေခဲငါးများပွဲတော်ကိုပြန်ကျင်းပတော့ပါဝင်သူတွေနဲ့အထူးစီကားခဲ့ပြီးတော့စိုးမျိုးတော်နဲ့85မိုင်အကွာကဝက်ထော်မျိုးကိုလူပေါင်း3,000လောက်ပထမအဆုံးနေ့မှာလာရောက်ခဲ့ပါတယ်ပွဲတော်ကိုဇန်နဝါရီလ9ရက်နေ့မှာစတင်ပြီးတော့29ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ရှင်
ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်စာသတင်းတိုလေးတွေကိုမအေးတနာကြောင့်တင်ဆက်ပေးကြတာပါရှင
်။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုဘိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲ့ကာလာတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဘပောင်းဆောင်ကတင်ပြပေးနေပါတယ်ခင်ဗျာ
ဗီဒီယိုမြန်မာဘာသာအစီအစဉ်တွေကိုည7:00နာရီအထိထုတ်လွှင့်ပေးနေတာပါအခုတော့မန်းညွညွလွင်ရဲ့နေရာပေါင်းဆောင်အကြောင်းဆုံးအစီအစဉ်ကိုမတိုင်ခင်မှာကဘာတလာခီးသွားအစီအစဉ်ကိုလှည့်ပေးကြရအောင်ပါဒီတစ်ပတ်မှာတော့ခီးထွက်ရင်ခရမ်းဆွဲကြောက်တွေတူးနိုင်မယ့်အကြောင်းပြောပြပေးထားပါတယ်နင်းတွေကြားကစောင်းရသည့်အတွေ့အကြုံရဖို့ဖင်လန်နိုင်ငံကိုခီးထွက်ကြသူတွေအနေနဲ့ခရမ်းဆွဲတွင်းထွက်ကြောက်တွေကိုလည်းကိုယ်တိုင်တူးဖော်လို့ရနိုင်ပါတယ်ကြောက်တူးသမားတွေလိုကိုယ်တိုင်ကြောက်ရှာဖွေရတဲ့အတွေ့အကြုံရနိုင်မယ့်ခရမ်းဆွဲ တွင်တစ်ခုစီကိုမတ်စုမြောင်မွန်ကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင
်ဖီလန်နိုင်ငံမြောက်ပိုင်းလက်ပလန်ဒေတာမှာရှိတဲ့လိုအော့စတာအမျိုးသားဥယျာဉ်ကြီးထဲမှာလမ်ပီဗာရာခရမ်းဆွဲကြောင်တွင်ကြီးရှိပါတယ်။နှစ်သန်းပေါင်း 2,000 လောက်ထဲကဖြစ်တည်နေတဲ့သဘာဝတွင်းထွက်ခရမ်းဆွဲကြောင်တွေကိုဧက40လောက်ကျဲတဲ့ကြောင်တွင်ကြီးကနေထူဖော်ပြီးကဘာတဝမ်းကလက်ဝဲရတနာလုပ်သူတွေအမှုပညာရှင်တွေကိုရောင်းချနေတာ1980ပြည့်နှစ်ပိုင်းတွေကဖြစ်ပါတယ်။နွေရာသီကာလတွေဆိုရင်ဒီတွင်းကြီးမှာကြောင်တွင်းတူလုပ်သားတွေအလုပ်လုပ်ကြပြီးမဲ့ဆောင်းရာသီကာလမှာတော့တူဖော်ရေးလုပ်ငန်းတွေကိုရပ်ထားလိမ့်ရှိပါတယ်။နှင်းကော်စောကြီးဖုံးနေတဲ့နေရာကိုအေးအေးတန်တူပြီးလာကြတဲ့ကဘာလက်ခီးသွားဧည့်သည်တွေအနေနဲ့အခုလိုဆောင်းတွင်းကာလမှာအေးချမ်းတဲ့ဆောင်းအတွေ့အကြုံအပြင်ဒီကိုလာပြီးကိုပိုင်ရတနာရှာဖွေနိုင်ကြပါတယ်။အပေါ်မှာထူရက်တဲ့နှင်းတွေဖုံးနေပေမဲ့အနှွေးရက်ပေးထားတဲ့မြေအောက်ခရမ်းဆွဲတွင်းကြီးထဲမှာဧည့်သည်တွေအနေနဲ့ခြောက်တွင်းတူသမားတွေလိုခရမ်းဆွဲကြောက်တွေကိုတူးဖို့ရှာကြရမှာဖြစ်ပါတယ်။ကျောက်တုံးတွေကိုကျောက်တုံးလေးတွေဖြစ်အောင်ထူခွဲထားပြီးသားနေရာတွေမှာဧည့်သည်တွေခရမ်းဆွဲကြောက်ရှာကြရမှာဖြစ်ပြီးမဲ့ကျောက်တွင်းနေမှာကြောက်ရှာတဲ့အတွေ့အကြုံကိုတော့ရကြမှာဖြစ်ပါတယ
် They will work in here. So of course we are working as well but tourists they are doing that treasure hunting themselves because they will have one amethyst.
ကဘာလဲဧည့်သည်တွေဒီမှာကြောက်တူးကြမှာဖြစ်ပါတယ်ကျွန်တော်တို့လည်းဒီမှာပဲကြောက်တူးတာဖြစ်ပေမဲ့ဧည့်သည်တွေကတော့သူတို့ကိုယ်ပိုင်ယရနာအဖြစ်နဲ့ယူသွားနိုင်ဖို့အတွက်တူးကြမှာပါ။ဧည့်သည်တယောက်ချင်းစီအနေနဲ့ခရမ်းဆွဲကြောက်တစ်ခုစီပိုင်ဆိုင်နိုင်ကြပါတယ်စီကံသမချက်တော့ရှိပါတယ်သူတို့ရှာတွေ့တဲ့ခရမ်းဆွဲကလက်ဖွားနဲ့စုပ်ကင်ထားနိုင်တဲ့အရွယ်ဖြစ်ရပါမယ်အတုံးကြီးကြီးဆိုရင်တော့မရပါဘူးခရမ်းရောင်ကြည်လင်နေတဲ့ကြောက်ရောင်သူတို့ဒီမှာဒူးဖို့ရှာဖွေကြရမှာဖြစ်ပါတယ
်မလေးရှားနိုင်ငံကနေလာကြတဲ့ကဘာလက်ခီးသွားတွေကိုပိုင်ခရမ်းဆွဲကြောက်ရှာနိုင်ဖို့စူးစမ်းဒူးဖို့နေကြတာပါတချို့ကတော့ကြောက်တုံးလားခရမ်းဆွဲလားမခွဲနိုင်ဘူးဖြစ်နေကြပါတယ
် mostly gravels and stones but I got help from them and I think some amethyst not that sure
အများစုကတော့ကြောက်ခဲတွေကြောက်ဆွဲခဲတွေပါသူတို့လည်းဝိုင်းကူရှာပေးကြပါတယ်ခရမ်းဆွဲတချို့လည်းပါမယ်ထင်ပါတယ်တိတိကျကျမခွဲတတ်တော့ပြောရခက်ပါတယ်အဲ့ဒါကြောင့်ခွက်ထဲပဲအားလုံးထည့်ထားပါတယ်ဘယ်ပြောနိုင်မလဲနော်ကြောက်တွေပါခြင်းလဲပါနေမှာပါ
ကြောက်ရှာတဲ့နေရာမှာအဖွဲလိုက်ရှာတာပို့ပြီးတော့တပန်းတာပုံရပါတယ်ပရိဒိန်ကလာလဲတဲ့မိသားစုကတော့ခရမ်းဆွဲကြောက်တချို့ရှာတွေ့ထားကြပါတယ်အဖေနဲ့အတူကြောက်ရှာတဲ့ကလိုဝီတယောက်ကတော့သူရထားတဲ့ကြောက်အတွက်ဂုဏ်ယူနေပါတယ
် This one is so big
သူအတွက်အတော်လေးကြီးပြီးချီလင်နေတဲ့ကြောက်တုံးမို့အကြိုက်ဆုံးပဲလို့ပြောနေတာပါကြောက်တူးတဲ့အတွေ့အကြုံရဖို့လာကြတဲ့ဧည့်သည်တွေထဲမှာကံကောင်းသူတွေလည်းရှိပါတယ်စီကံသတ်မှတ်ထားတဲ့အတိုင်းလက်ဖွားထဲမှာစုပ်ကင်ထားနိုင်တဲ့အရွယ်ဆိုရင်အပိုင်ယူသွားလို့ရတာမို့ဒီဧည့်သည်ကတော့အပျော်ကြီးပြောနေပါပြီ ခရမ်းဆွဲကြောက်တွေကအရေးသွေးပေါ်လိုက်ပြီးတော့တကီလိုကိုယူရိုရာခိုင်နှုန်းကနေတောင်းကနက်အထိတန်ဖိုးရှိနိုင်တယ်လို့မန်နေဂျာကရှင်းပြပါတယ
် Best quality when it's like a gemstone qualityIt's really looking, if just like optical, so it's looking like a piece of purple glass.
ကျောင်းမြတ်ရတနာအရေးသွေးမိအကောင်းဆုံးအရေးသွေးကဘလို့လဲဆိုတော့မျက်လုံးနဲ့ကြည့်လိုက်တာနဲ့ခရမ်းရောင်မှန်လို့ဖြစ်နေတာမျိုးပါ။တို့ရောပေါ့ twin pop မြင်နိုင်ပြီးတော့အကြောင်းတွေအနာတွေလည်းလုံးဝမရှိဘူးဆိုရင်ကျောင်းမြတ်အရေးအသွေးလို့သတ်မှတ်ပါတယ်။အလားစင်ကြောက်အစင်ကြတော့ကြီးကြီးလင်းလင်းဖြစ်မနေပါဘူး။ခရမ်းရောင်လည်းဖြစ်တယ်။အကြီးရောင်လည်းဖြစ်နေပေမဲ့ကျောင်းမြတ်အစင်ဆင်းလုံးချောတော့ဖြစ်မနေပါဘူး။
ဖင်လန်နိုင်ငံကိုလာရင်အပျော်ကြောက်တူးတဲ့အတွေ့အကြုံရခြင်းလို့လမ်ပီဗာရာခရမ်းဆွဲကြောက်တွင်းကိုတစ်နှစ်တစ်နှစ်လာလေကြတဲ့ကဘာလှည့်ဧည့်သည်က2000ကနေ2000ခွဲလောက်ရှိပါတယ်။ကိုဗစ်ကရောဂါကြောင့်ဖင်လန်မှာခီးသွွားကန့်သတ်ချက်တွေလုပ်ခဲ့ခြင်းကတော့ဧည့်သည်အရေးအတွက်တိတိတတ်တကျသွားခဲ့ပေမဲ့2022-23ဆောင်းတွင်းကာလမှာတော့ပြန်များလာပြီးအရင်ထက်တောင်ပိုလာကြမယ်လို့ကြောက်တွင်းတာဝန်ရှိသူတွေကခန့်မှန်းထားပါတယ်။အခုဆောင်းရသည်မှာလာသူ3000ခွဲလောက်အထိတောင်ရှိမယ်လို့ခန့်မှန်းနေပေမဲ့လူတွေအများများပြီးကြောက်တွင်းထိခိုက်ပျက်စီးတာမျိုးတော့သူတို့ကအဖြစ်မခံနိုင်ကြပါဘူး
It's just getting back like what it was before that COVID-19. And so it was actually now it has been a couple years a little bit lower, but now we are getting back for that.
COVID ကရောဂါမတိုင်ခင်ကအချိန်မျိုးပြန်ရောက်နေပါပြီ။ပြန်ဖွင့်တာတနည်းနည်းလောက်ရှိပါပြီ။ဒါရတူနဲတော့နေသေးပေမဲ့တဖြည်းဖြည်းတော့အရင်ကလိုပြန်များလာပါပြီ။အခုထက်နည်းနည်းပိုများလာဖို့တော့မျှော်မှန်းထားပါတယ်။ဒါပေမဲ့ဒီမှာကနေရာတိုင်းမှာလက်နဲ့တူဖို့တဲ့အတွက်ရရှိတည်တံ့ရေးကိုအဓိကထားပါတယ်။အဲဒါကြောင့်အကန့်အသတ်တော့ရှိပါတယ်။ကြောက်တွင်းမှာလက်ခံနိုင်တဲ့အရေးတော်ထက်တော့လူတွေအများကြီးပိုလာတာမျိုးဖြစ်လို့တော့မရပါဘူ
းဖင်လန်နိုင်ငံလက်ပလန်ဒေတာကိုစောင်းရာသီလာလေကြတဲ့ကဘာလက်ခီးသွားဧည့်သည်တွေအနေနဲ့ခရမ်းဆွဲကြောက်တွင်းကိုနေချင်းပြန်ခီးနဲ့လာနိုင်ကြမှာဖြစ်ပါတယ်အသွားပြန်ပို့ဆောင်ရေးအပအဝင်ခရမ်းဆွဲတူးဖော်ရေးခီးစဉ်အတွက်လူကြီးလက်မှတ်တစ်စောင်ကိုလာကျိုးတဲ့နေရာပေါ်မူတည်ပြီးတော့69ယူရိုဒါမှမဟုတ် 88 ယူရိုပေးရမှာဖြစ်တယ်လို့ကလေးလက်မှတ်တစောင်းကို32ယူရိုဒါမှမဟုတ်42ယူရိုပေးရမှာဖြစ်ပါတယ်။နွေရာသီကာလတွေဆိုရင်တော့ဒီထက်အများကြီးဈေးပိုတက်သွားပါတယ်။လမ်ပီဗာရာခရမ်းဆွဲကြောက်တွင်းမှာကြောက်လာတူးကြသူတိုင်းအနေနဲ့နှစ်သန်းပေါင်း 2,000 ကျော်ရဲကရှိနေတဲ့တဘာဝတွင်းထွက်ကြောက်တစ်ခုစီအိမ်အပြန်အမှတ်တရယူသွားနိုင်ကြမှာဖြစ်ပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
ခီးထွေရင်ခရမ်းဆွဲကြောက်တွေတူးကြမယ်ဆိုရဲမဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုဆက်ပြီးတော့မတ်ညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုလည်းနားဆင်ရအောင်ပါဒီတစ်ပတ်မှာတော့အသက်မွေးဝမ်းကြောင်းအသက်ပညာအလှဒါနပြုပေးနေတဲ့ဒီဇိုင်နာသင်တန်းကျောင်းလေးအကြောင်းပြောပြပေးထားပါတယ်မြန်မာနိုင်ငံမှာရောထိုင်းနိုင်ငံမှာပါအင်ဂျီအုပ်ထုပ်ဖနက်စတဲ့ဒီဇိုင်နာသင်တန်းတွေကိုပေးနေတဲ့ပေးနေပြီးအခုချိန်မှာတော့မြန်မာပြည်ကတင်းရှောင်လာတဲ့ CDM ဝန်ထမ်းတွေကိုပါအသက်မွေးဝမ်းကြောင်းအသက်ပညာအလှဒါနပြုပေးနေတဲ့ဒီဇိုင်နာသင်တန်းကျောင်းလေးအကြောင်းဒီတစ်ပတ်မန်းညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာရှုစားကြရအောင်ပါရှင်
ငံဘန်ကောင်းမြို့ရဲ့အပြင်ဘက်ဗန်ဘောအရက်မှာရှိနေတဲ့ထိုင်းလူနေရပ်ကွက်ထဲကသုံးတပ်အင်္ဂလိပ်တစ်ခုထဲမှာမြန်မာပြည်သားအမျိုးသားအမျိုးသမီးလူရွယ်လေးတွေကိုတစုတဝေးတဲ့တွေ့နေရပါတယ်။အဲ့ဒီနေရာကတော့ဒီဇိုင်နာကိုဝါကမင်းရဲ့ဖက်ရှင်ဒီဇိုင်နာသင်တန်းခန်းလေးပါ
။မိဘတွေကဆက်ချုပ်မျိုးရောဆိုတော့ငငယ်လေးကအိမ်မှာဆက်ချုပ်တတ်နေရခင်ဗျ။ဟိုကလူမန်းတိတက်စားအရွယ်ကချုပ်တတ်တာ။အသက်10နှစ်17နှစ်12နှစ်ဝန်းကျင်နောက်ထဲကချုပ်တတ်နေပြီ။အငငယ်တော့ဆိုလို့ရှိရင်အိမ်ဆက်ဆိုလို့ရှိရင်ခြေထောက်နဲ့မမီတော့လေအိမ်ဆက်ရဲ့ခြေထဲမှာခေါင်းတင်ပြီးတော့ချုပ်ခဲ့ရတာဒါတယောက်တော့လေတယောက်တော့လေ16ရုံနေမှာလှုပ်ပြီးတော့မှဖက်ရှင်ကျောင်းနေတက်ပြီးတော့လှုပ်ဖြစ်သွား
ဒီဇိုင်နာသင်တန်းဆရာကိုအာကာမင်းဟာထိုင်းနိုင်ငံကိုအသက်17နှစ်ထဲကရောက်ခဲ့တာဖြစ်ပြီးတစ်ဖက်ကဘဝရည်တည်ရေးအတွေ့အလုပ်လုပ်ကံရင်တစ်ဖက်ကလည်းသူဝါသနာပါတဲ့အခုလိုအသက်မွေးဝမ်းကြောင်းပညာရပ်ကိုကြိုးစားတင်ယူခဲ့သူလည်းဖြစ်ပါတယ်
တက်ခဲ့တဲ့အကြောင်းနေရာတော့ဟိုဘယ်လိုပြောရမလဲဆိုတော့အယမ်းများလို့ပြောရင်ကုန်မှာတော့မဟုတ်ဘူးဟိုတကယ်နဲ့မဲ့ကြီးရဲ့လူသိများအကြောင်းဆိုလို့ရှိရင်ဟိုကလာဝင်း International School လို့ပြီးလို့ရှိရင် Red ဟိုရပ်ဖီလို့ရပ်ဖီဆိုတော့အဲ့အားရမြန်မာပြည်မှာလူသိများတဲ့အကြောင်းတွေပေါ့နော်ထိုင်းနိုင်ငံကအဲ့လိုမျိုးအကြောင်းအကြီးတွေပေါ့နော် International School တွေမှာအစိုးရအကြောင်းတွေမှာတက်လို့ရှိလို့ရှိရင်သူကပညာရှင်ဘွဲ့ကိုပေးတယ်ကွာအဲ့ဘွဲ့နဲ့ထိုင်းနိုင်ငံမှာတရားဝင်ကိုယ်ပိုင်ကျောင်းဖွင့်လို့ရတယ်ပြီးလို့ရှိရင်တရားဝင်ကိုယ်ပိုင်ဆရာဆိုပြီးလျှောက်လို့ရတယ်ကျွန်တော်အဲ့ဘွဲ့လောက်ထိကိုလိုချင်တာဖြစ်တဲ့အတွက်ကြောင့်မလို့အဲ့အပြောမှဆိုကိုယ့်ရဲ့ပညာပြည့်အောင်လည်းလုပ်ရတာပေါ့နော
်အခုလိုကိုရောက်ချင်တဲ့ဘဝအနေအထားတစ်ခုကိုရောက်နိုင်မှုအတွေ့စ조사ခဲ့ရတဲ့အချိန်တွေမှာဘဝအတွေ့မမေ့နိုင်တဲ့အမှတ်တရလေးတွေလည်းဂျုံခဲ့ရတာပါ
တော်တော်တော့ရုန်းကန်ခဲ့ရတယ်တော်တော်ရုန်းကန်ခဲ့ရဆိုတာဥမာအခက်ခဲဆုံးတစ်ခုပြောပြပါဆိုလို့ရှိရင်အမှတ်တရပေါ့နော်အဲဆိုကျွန်တော်တက်ခဲ့အကြောင်းဆိုလို့ရှိရင်အဲ့အကြောင်းမှာတော့အဲ့အကြောင်းကဖွင့်လာအခုဆို290ရှိပြီကျွန်တော်တက်တော့က260ပြည့်သူက international school ဆိုတာထိုင်းသိမ့်မတက်ဘူးထိုင်းနေနေမတက်တယ်သူကတက်ခဲ့ဟိုနိုင်ငံ foreigner တက်တာများတယ်ပြီးလို့ရှိရင်မြန်မာနိုင်ငံကတထည့်တက်တာများတယ်ပေါ့နော်သူတို့ကြောင့်မှာအဲ့260လုံးတောင်းဖွင့်ခဲ့တက်တန်းတစ်လျှောက်မှာတဲ့ဘယ်ကျောင်းသားမှထမင်းဘူးထည့်ပြီးမစားဘူးတဲ့ကျွန်တော်ပထမဆုံးကျောင်းသားပဲကျွန်တော်ကအဲ့မှာဆိုကိုက Twitter နေရတာသိရမလားငါ၆တီကြော်ထားပြီးတော့မှထမင်းဘူးလေးထဲမှာထည့်ဝါတာပေါ့နော်အာသူအဲ့လိုမျိုးဆဲမှပြောတာပထမဆုံးပဲအာသူတို့ကျောင်းမှာထမင်းဘူးထည့်ပြီးစားရကျောင်းသားတခါမှမတွေ့ဘူးကျွန်တော်ပထမဆုံးပဲအဲ့ဒါအမှတ်တရပေါ့နော်အဲ့လိုမျိုးရုံးကန်ခဲ့ရတာဟုတ်
တိုင်းတစ်ပါးမှာဝါသနာပါတဲ့အလုပ်တစ်ခုကိုဒီဇိုင်းမမတ်စ조사လှုပ်ဆောင်ခဲ့သူတဦးဖြစ်တာကြောင့်ပညာရဆိုင်ရာထူးကျွန်းစုတွေလည်းရခဲ့သူတဦးဖြစ်ပါတယ်
ပထမဆုံးရထားတဲ့စူပါကြာကျွန်တော်တို့ထိုင်းယူရဝက်ဆောင်ပေါ့နော်ထိုင်းယူရသတို့သမီးဝက်ဆောင်ဝင်ပြိုင်တာအာချုပ်ပေးရကျွန်တော်ကမြန်မာအာကျွန်တော်ဝက်ဆောင်ဝက်ပြီးတော့ဝင်ပြိုင်ပေးတဲ့ကောက်မလေးကကမ်ဘူချာ
ဟိုဂျာဂျာထိုင်းယူရပဲဆုံးရပြီးတော့ချုပ်တဲ့သူကမြန်မာနိုင်ငံသားဝတ်တဲ့သူကကမ္ဘောဒီးယားနိုင်ငံသားဖြစ်သွားအဲ့ဒါလုံးဝအမှတ်တရပဲအဲ့စုကတော့ဒါမိမရရဲ့အမှတ်တရစုပေါ့နော
်အခုလက်ရှိသူစီမှာလာရောက်တင်ယူနေတဲ့သူအများစုကလည်းမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုအလုပ်လုပ်ကင်ကြဖို့ထွက်လာကြတဲ့ရွှေ့ပြောင်းအလုပ်သမားတွေဖြစ်ကြပါတယ်
ဒီဥစ္စာကိုသင်ပြတာသမီးငငယ်တည်းကလည်းချုပ်နေကြဟိုဝါသနာလည်းပါတယ်ဆိုတော့ကိုလှုပ်တဲ့အလုပ်တစ်ခုကကိုရဲ့ဝါသနာနဲ့ထပ်တူကြတယ်ဆိုရင်ပို့ပြီးတော့အဆင်ပြေတာပေါ့နော်အဲဒါကြောင့်မလို့သမီးရွေးချယ်လိုက်တာဆရာလိုမျိုးပဲပေါ့နော်ပြန်ပြီးတော့သင်တန်းတွေဖွင့်ကျင်တယ်အဲလိုအောင်မြင်တဲ့ဒီဇိုင်နာတယောက်ဖြစ်အောင်သမီးကြိုးစားမယ
်တချို့တွေကြတော့လေဒီလိုယောက်ျားလေးဆိုလည်းတိတ်ပြီးရုပ်ရင်းမရှိကြဘူးပေါ့အဆင်ပြေပါမလားအဲလိုမျိုးဖြေကြတယ်ဒါမဲ့လေကိုကအဆင်ပြေအောင်ချော်လေသူတို့ကိုချုပ်ပြီးဝတ်လိုက်ရင်သူတို့သဘောကျသွားတယ်အဲလိုမျိုးဆိုတော့လေကိုတက်အဆင်ပြေတာပေါ့ကိုယ်ကတမူဝဲကြတာဒါနဲ့ပဲလုပ်မယ်လို့ပဲစဉ်းစားထားတယ်။ပြီးရင်ဒီထက်မကဆရာလိုပဲအောင်မြင်အောင်ပေါ့လုပ်မယ်လို့ပဲစဉ်းစားထားတယ်။ဒါကျွန်တော်တို့ကနှစ်အော
င်နှစ်အောင်ပြည်သူလုပ်ငန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာကထိုင်းနိုင်ငံမှာတဲ့စီးပွားရှာလို့ပိုကောင်းပေမဲ့မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေကြောင့်မြန်မာပြည်မှာစီးပွားရှာဖို့စိတ်ကူးမရှိတော့ဘဲမြန်မာပြည်ကတင်းရှောင်လာတဲ့ CDM ဝန်ထမ်းတွေအတွက်ပါတူတက်နိုင်တဲ့ဘက်ကအကူအညီပေးနေသူတူဦးလည်းဖြစ်ပါတယ်။
အခုကာလမှာကြတော့စီးပွားရှာဖို့ကျွန်တော်စိတ်ကူးသိမ့်မရှိတော့ခင်ဗျပြီးတော့ဖြစ်လာတဲ့ဟိုဒီနောက်ဆုံးကလက်ရှိသလိုရှိရင်လည်းကျွန်တော်မြန်မာနိုင်ငံကနေပြီးတော့မှဘန်ကောက်မှာလှုပ်လာလှုပ်ကြတဲ့ရှေ့ပြောင်းလို့တမားရဲမှာမှကျောင်းဆရာမလေးတွေပါတယ်အဲ့ကလေးမလေးကဘန်ကောက်မှာအင်ပေါ်လုံနေရတယ်ပျံလုံနေရတယ်တွေ့တယ်ပေါ့စိတ်မကောင်းတဲ့ခါကျတော့နောက်ဆုံးခုနကပြောကျောင်းဆရာလေးဆိုတော့နုနုညံ့လေးပေါ့နော်အဲ့ဒါလေးတွေ့တဲ့ခါကျတော့အဲ့လိုမျိုးပညာရေးဝန်ထမ်းအာပြီးတော့ဗာလဲဆရာဟိုဆေးဝန်ထမ်းတွေပေါ့နော်ဇာတ်မရေးဝန်ထမ်းတွေကိုတော့ဒီပညာအလကားသမီးဖြစ်တယ်ခင်ဗျပညာလည်းတနင်္ဂနွေတည်းကမှမရှိဘူးအာနေစားစီလည်း free လုပ်ပေးပြီးတော့ကုညီပေးဖြစ်တယ်ပေါ့နော်လက်ရှိတော့မြန်မာပြည်ပြန်ဖို့စိတ်ကူးတော့မရှိတလို့ဖြစ်သွားပြီခင်ဗျဟုတ်ပါနှစ
်သက်မှာအောင်မြင်မှုရဲ့ကြိုးပမ်းနေတယ
်ဒါကြောင့်အတက်မွေးဝမ်းကြောင်းအတက်ပညာတစ်ခုကိုဝေမျှတင်ကြားပေးနေတဲ့သူ့ရဲ့တင်နန်းကြောင်းလေးကလည်းလက်တလုံးမှာအစင်မပြေမှုတွေကြုံတွေ့နေရတဲ့မြန်မာပြည်သားတွေအတွက်အားကိုးအားထားစရာနေရာလေးတစ်ခုပဲဖြစ်နေတာပါရှင
်အသက်မွေးဝမ်းကြောင်းအသက်ပညာအလှူဒါနပြုပေးနေတဲ့ဒီဇိုင်နာတင်နန်းကြောင်းလေးအကြောင်းမညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ဆက်ပေးခဲ့တာပါအင်္ဂါနေ့ရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါနေ့ရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုဦးတင်မောင်တန်းကဆက်ပြီးတော့ပြောပြပေးမှာပါရှင်
ရုရှားကာကွယ်ဝန်ကြီးစာကေရှိုက်ကူဟာယူကရိန်းကရုရှားတပ်တွေရဲ့ထောက်ထားချက်တခုကိုရောက်ရှိနေပြီးရုရှားထိုးစစ်အခြေအနေတင်ပြချက်ကိုတားထောင်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်။အဒီလိုတောက်ခဲ့ခဲ့တဲ့ဗီဒီယိုကိုလည်းလူမှုစာမျက်နှာ Telegram ပေါ်မှာရုရှားကာကွယ်ဝန်ကြီးဌာနကအင်္ဂါနေ့မနေ့ကတင်ခဲ့တာပါ။ဗီယက်နမ်သမ္မတငွေရင်ရှန်ဖုတ်ကအင်္ဂါနေ့ကအနားယူလိုက်ရတယ်လို့နိုင်ငံတော်ဝိုင်းမီဒီယာတွေကပြောပါတယ်။သူ့ကိုဖြုတ်တော့မယ်လို့ကိုလာဟာလာသတင်းတွေထွက်ခဲ့တာကတော့ရက်တော်ချခဲ့ပါပြီ။သူဝင်းကြီးချုပ်တာဝန်ယူထားစဉ်2016က2022ခုနှစ်တွင်သူလောက်ကအကြီးတန်းဝင်းကြီးတွေအမလုပ်ခဲ့တာအတွက်တပ်ရဖုတ်မှာတာဝန်ရှိကြောင်းကွန်မြူနတီပါတီဘူကော်မတီကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တိုင်းသားဒေသတွေကိုမြန်မာစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့ရမှာအင်းဒီချက်နိုင်ငံတွေအနေနဲ့မိမိတို့လေပိုင်နက်ကိုအသုံးပြုခွင့်မပေးဖို့ NUG အမျိုးသားညီညွတ်ရေးဆိုတာကပန်ကြားတောင်းဆိုလိုက်ပါတယ်။ဇန်နဝါရီလ10ရက်နေ့17နှစ်တွေတုန်းကချင်းမျိုးသားတပ်ဦး CNF ဗိုလ်ဌာနချုပ်ကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့ရမှာအင်းဒီချင်းအိန္ဒိယနိုင်ငံလေပိုင်နက်ကိုကျူးကျော်အသုံးချခဲ့တယ်လို့ NUG ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံတွင်းကလုံခြုံရေးအခြေအနေတွေဟာကြိုတင်ခံမှန်းလို့မရနိုင်ပဲအချိန်မရေးပြောင်းလဲမှုတွေဖြစ်ပေါ်နေတာကြောင့်မဖြစ်မနေခီးသွားကြမဲ့သူတွေကလွဲလို့မြန်မာနိုင်ငံကိုမသွားကြဖို့ပြည်ထောင်နိုင်ငံရေးဝန်ကြီးဌာန FCDO ကဒီကနေ့ဇန်နဝါရီလ18ရက်နေ့ရက်စွဲနဲ့ခရီးသွားတတိပေးချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ့်လိုက်တဲ့2022ခုနှစ် February 1ရက်နေ့နောက်ပိုင်းရန်ကုန်နဲ့နေပြည်တော်ပါဝင်နေရဒေသတော်တော်များများမှာပြစ်ခတ်မှုတွေလမ်းဘေးဗုံးထောင်တိုက်ခိုက်မှုတွေအချိန်မြင့်ဖြစ်ပေါ်လာတဲ့လာတာကြောင့်အခုလိုတတိပေးခဲ့တာပါ။
အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ် VOA American အတန်း အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေကြည့်ရှုနိုင်ပါတယ်။ဒေါက်တာရှင်တွေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@viewnews.com ကိုပေးပို့နိုင်ပါတယ်။ view ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ခတ်သိမ်းကင်းနေပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျမအလိမ်ပါပါ။
This program has come to you from the Voice of America, Washington.